Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးရညတညဖြစ်ပါစေမြတ်အမေရိကန်ပြည်အစုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2022ခုနှစ်နိုဝင်ဘာ4ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9မီတာ1925 30နှစ်အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အတန်းလွှင့်နေပါပြီခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်လိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရာသီဥတုညင်ညာမှုပပျောက်ဆင်းမဲ့အစီအစဉ်တစ်ခုကိုကုလသမဂ္ဂညီလာခံမှာပြောကြားခဲ့ပါတယ်စစ်ကောင်စီကိုစန့်ကျင်တဲ့ဘာသာရေးအဖွဲ့အစည်းတွေကဖိနှိပ်ခံရတယ်လို့ဘာသာရေးခေါင်းဆောင်တွေကပြောပါတယ်မြန်မာစစ်တပ်ပိုင်းမိုင်းတဲဆက်သွယ်ရေးကုမ္ပဏီကအရာရှိကြီးတူပြစ်ဒဏ်ခံခဲ့ရပါတယ်ဒီသတင်းတွေအပါအဝင်တခြားထိတိုင်းရောက်သတင်းတွေကိုတော့အမှန်များသတင်းအောင်နဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာ
ဟုတ်ကဲ့ပါအခုညပိုင်းနောက်ဆင်ရမယ့်သတင်းတွေမှာတော့သခိုင်းတိုင်းကလေးမျိုးနယ်ကဒီအနီးနားကျေးရွာတွေမှာစစ်တပ်ကလိုက်လံဖမ်းဆီးနေရတဲ့နဲ့ဖတ်သက်ပြီ
းအခုကျွန်တော်တို့ဒီကလောက်တော့ကြားပြောင်းကတော့အလုံးပေါင်း5ရောက်6လောက်ကိုခေါ်တော့ပြီလို့ဒီဖုန်းကြောင်းနေရာပေါ့ခေါ်ကြတာတော့ဒီ6နေရာဖုန်းကြောင်းတစ်ကြောင်းကခေါ်သွားတာဖြစ်နေဒီကန်ဆတ်တော့က
လက်ချောင်းကျေးရွာတော်တူပြောတော့ဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမချခင်မှာနောက်ဆင်ရမှာပါဒါပြင်ရှမ်းပြည်နယ်ဖဲခုံမြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တွေကြားမှာ၃ရက်ကြာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းတခါရခိုင်ပြည်နယ်တန်တွဲမြို့မှာတော့ PDF တွေကိုထောက်ပံ့နေဆိုပြီးတော့အမျိုးသမီးငယ်၃ဦးကိုဖမ်းဆီးထားတဲ့အကြောင်းပါဝင်စီးပွားရေးလုပ်ငန်းတွေအနေနဲ့ကျပ်သိန်း100အထိပဲငွေသားနဲ့ပေးချရမယ်ဆိုတဲ့ကန့်သက်ချက်တွေကြောင့်ဘယ်လိုအကျိုးသက်ရောက်မှုတွေဖြစ်လာနိုင်လဲဆိုတဲ့သတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီကြောင်းနေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အမှန်များစင်အောင်တို့ကအကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကဘာကြီးစိန်းလန်းစုပြည့်ရေးကိုဦးတည်တဲ့ကဘာလုံးဆိုင်ရာအခြေခံအဆောက်အုံစီမံကိန်းကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကုလသမဂ္ဂရာသီဥတုညီလာခံအတွင်းတင်ပြခဲ့တာမှာ2050ခုနှစ်မှာရေရှည်တည်ထောင်ပြီးလေထုညင်ညမ်းမှုလုံးဝပပျောက်သွားစေတဲ့အပြင်တရုတ်တွေ့ရဲ့ကဘာလန်းစီမံကိန်းအတွက်တခြားရွေးချယ်ချက်ညီလာခံတစ်ခုဖြစ်တယ်လို့COP26 ညီလာခံမှာပြုလုပ်တဲ့ဆွေးနွေးပွဲတွင်ပြောပါတယ်ပုံမကောင်းမအောင်ပြန်လဲတိဆောက်ချင်းစီမံကိန်းစိန်းလန်းတန့်ရှင်းတဲ့ဗြိတိန်ရဲ့စီမံကိန်းကဘာကြီးရဲ့ဝင်ပေါက်စိန်းလန်းတန့်ရှင်းခြင်းစတဲ့အစီအစဉ်တွေဟာအရေးအသွေးကောင်းမွန်ပြီးရေရှည်တည်တတ်မဲ့အခြေခံအဆောက်အုံတိဆောက်ရေးအတွက် G7 နိုင်ငံတွေနဲ့မိတ်ဖက်နိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်ကြိုးစားမှုဖြစ်တယ်လို့ဂလာစကိုမြို့မှာကျင်းပတဲ့ဆွေးနွေးပွဲတွင်သမ္မတဘိုင်ဒန်ကပြောပါတယ်ကမ္ဘာကြီးပူနွေးလာမှုကို 1.5 ဒီဂရီဆယ်စီယပ်စ်အောက်မှာထားရှိနိုင်ရေးသဘောတူညီချက်ကိုသမ္မတဘိုင်ဒန်နဲ့တခြားကမ္ဘာခေါင်းဆောင်100ကျော်ကလက်မှတ်ရေးထိုးခဲ့ကြပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေအတွက်စံတန်ဖိုးကိုအလေးထားပြီးအရည်အသွေးကောင်းမွန်တဲ့အခြေခံအဆောက်အအုံနဲ့တည်ဆောက်ရေးဆိုင်ရာစီမံကိန်းတွေကိုငွေကြေးထောက်ပံ့ပေးမယ်သူရဲ့ B3W လို့ခေါ်တဲ့ပုံမှန်ကောင်းမွန်အောင်ပြန်လည်တည်ဆောက်ခြင်းအစီအစဉ်ကို G7 စက်မှုထိပ်သီး9နိုင်ငံနဲ့ရဲ့ထိပ်သီးဆွေးနွေးပွဲမှာသမ္မတဘိုင်ဒန်ကစတင်ချပြခဲ့တာပါဒါဟာတရုတ်နိုင်ငံကလှုပ်ဆောင်နေတဲ့ Belt and Road Initiative ခပ်ပလမ်းမစီမံကိန်းနဲ့မတူတဲ့တည်တာတဲ့တခြားရွေးချယ်စရာနည်းလမ်းတစ်ခုဖြစ်ပါတယ်ခင်ဗျာ
American ပြည်ထောင်စု New Jersey ပြည်နယ်အုပ်ချုပ်ရေးမှူးရွေးချယ်ပွဲမှာလက်ရှိဒီမိုကရက်အုပ်ချုပ်ရေးမှူး Phil Murphy က Republican ပြိုင်ဘက် Jack Chatterley ကိုမဆူစလောက်နဲ့ကပ်ပြီးအနိုင်ရလိုက်ပါတယ်။ဒါဟာ New Jersey ပြည်နယ်မှာ40နှစ်အတွင်းမှာပထမဆုံးအကြိမ်ဒီမိုကရက်အုပ်ချုပ်ရေးမှူးတူတက်တန်းနှစ်ခုဆက်တိုက်အနိုင်ရတာပါ။နောက်ဆုံးအချိန်ထိအကြိမ်နဲ့ရှင်ပြိုင်ခဲ့ရပြီးတော့မဲရီအတွက်တာကိုမနီဂျာသာပရီနီအထိချင်းယူရေးအတွက်ခဲ့ရတယ်လို့နောက်ဆုံးမှအုပ်ချုပ်ရေးမှူးမာဖီကပြည်နယ်လွတ်တော်အမဟောင်းတူဖြစ်တဲ့ Chatterley ကိုမဆိုးတလောက်နဲ့အမဲအနိုင်ရလိုက်တာပါဒီတော့တွင်းမှာပဲ Virginia ပြည်နယ်မှာတော့နိုင်ငံရေးလောကရဲ့အခုမှဝင်လာတဲ့စီးပွားရေးလုပ်ငန်းရှင် Republican Glenn Youngkin ကဒီမိုကရက်ပြိုင်ဘက် Terry McAuliffe ကိုအနိုင်ရသွားပါတယ်ဒါဟာသမ္မတဘိုင်ဒန်အပေါ်မှာလူထုထောက်ခံမှုယွနှင်းလာတဲ့အတွက်ပါတီအတွက်ပါထိခိုက်မှုတွေဖြစ်စေတယ်ဆိုပြီးတော့ပြောဆိုဝေဖန်သူတွေနဲ့စိုးရိမ်မှုတွေလည်းရှိပါတယ်။ဒီနေ့အတွင်းမှာအခုလိုပြည်နယ်အလိုက်အုပ်ချုပ်ရေးမှုရွေးကောက်ပွဲတွေကတော့သမ္မတဘိုင်ဒန်သမ္မတတာဝန်ဆက်ယူပြီးတဲ့နောက်ပိုင်းဒီမိုကရက်တွေအပေါ်မှာလူထုထောက်ခံမှုအခြေအနေနဲ့ပတ်သက်လို့ပထမဆုံးစံသက်ခံရတဲ့ကြီးမားတဲ့စင်ခေါ်မှုတွေပဲဖြစ်ပါတယ်ရှင်။
မြန်မာစစ်တပ်ပိုင်းဆက်သွယ်ရေးကုမ္ပဏီမိုက်တဲကအရာရှိတအူရန်ကုန်မြို့ကနေအနီးမှာဒီကနေ့မနက်ပိုင်းကတရက်နဲ့ပြစ်တပ်လုံးချခံရတဲ့အကြောင်းစစ်ကောင်စီပြန်ကြားရေးကအတည်ပြုပြောဆိုပါတယ်။ မိုက်တဲကုမ္ပဏီရဲ့ဗန္ဒာရေးအရာရှိချုပ်တာဝန်ယူထားသူအငင်းစားဗိုလ်မှူးတူဖြစ်တဲ့ဦးသိန်းအောင်ဟာမရန်ကုန်မြို့နယ်ခုနှစ်ရက်ကွယ်သူ့နေအိမ်အနီးမှာပဲဇနီးနဲ့အတူလမ်းလျှောက်ပြန်လာတဲ့အချိန်တနက်ကန်အကြမ်းဖက်သမားရဲ့ပြစ်ခတ်မှုကြောင့်တင်းနှက်ထိမှန်တေဆုံးခဲ့ပြီးဇနီးဖြစ်သူကတော့ရန်ကုန်စေယုံကြီးမှာဆေးဝါးကုသခံနေရတဲ့အကြောင်းစစ်ကောင်စီပြန်ကြားရေးကတတိမီဒီယာတွေကိုတုံ့ပြန်ဖြေကြားထားပါတယ်။မကြသေးခင်လပိုင်းအတွင်းကမိုက်တဲဆက်သွယ်ရေးကုမ္ပဏီရဲ့တာဝါရန်တွေကိုပြစ်မှတ်ထားတိုက်ခတ်မှုတွေတိုးလာခဲ့ပြီးအခုကုမ္ပဏီထိပ်တန်းအရာရှိတဦးကိုလုတ်ကြံမှုပေါ်ပေါက်လာခဲ့တာပါ။ဖေဖော်ဝါရီလ10ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဆက်တွဲအဖြစ်နဲ့အခုနောက်ပိုင်းမှာစစ်ကောင်စီတပ်ဖွဲ့တွေဘက်ကရောအရက်ဖက် PDF လက်နက်ကိုင်အဖွဲ့တွေဘက်ကပါအပြန်အလှန်ပြစ်ခတ်တပ်ဖြတ်မှုတွေဖြစ်ပေါ်နေတာဟာဥပဒေနဲ့မညီညွတ်တဲ့လုပ်ရဖြစ်ကြောင်းရန်ကုန်မြို့ကတရားလွတ်တော်ရှိနေတဦးကသုံးသပ်ပါတယ်
။တရားဥပဒေစိုးမိုးရေးကြီးအလုံးစုံပြတ်သုံးနေတဲ့အနေအထားပေါ့နော်။တကယ်တော့နိုင်ငံတကာညာပေါ့။နိုင်ငံတကာညာမှာသူ့ကျေးဇူးတစ်ခုမှာခုနကနိုင်ငံရေးနဲ့ပတ်သက်တဲ့အင်အားစုတွေအချင်းချင်းပေါ့နိုင်ငံအာဏာကိုဒီရရှိရေးအတွက်ရှင်ပြန်ရတာတွေအာတွန်းဆုံရုံးကြံရတာတွေသူ့နဲ့သူအာဏာကိုထိန်းသိမ်းတာတွေရယူတာတွေဒါတွေကတော့နိုင်ငံရေးသဘာဝအရတော့ဒါရှိကြမှာပဲနိုင်ငံတိုင်းမှာဒါမြန်မာနိုင်ငံနေနေတဲ့အနေနဲ့ကြုံနေဘူးကြီးဘူးပေါ့နော်။တို့တော့အရေးကြီးတာကအဲ့လိုဒီနိုင်ငံရေးအာဏာရယူရေးအတွက်နိုင်ငံအင်အားစုချင်းချင်းရုံးကြံရတာကြောင့်ဒီလူ့ဘဝကြီးလုံးနဲ့ဆိုင်တဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်စနစ်တွေကပြတ်သွားလို့မရဘူး
။မိုင်းတဲထိတ်တန့်အရာရှိတဦးအသက်ခံရတဲ့ဖြစ်ရပ်ကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့ယာတုအကြီးဆုံးတာဝန်ရှိသူတဦးပထမဆုံးချိန်လုံးကြံတပ်ဖြတ်ခံရတာလည်းဖြစ်ပါလေ။သူကဘယ်လူပုဂ္ဂိုလ်ဘယ်အဖွဲ့အစည်းကလှုပ်ကြံတက်ဖြတ်တယ်ဆိုတာတော့အတိအကျမသိရသေးပါဘူးခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်တာကိုလက်မခံတဲ့ဘာသာရေးဆိုင်ရာအဖွဲ့အစည်းမျိုးစုံကိုမြန်မာစစ်တပ်ကဖိနှိပ်ချုပ်ချယ်နှိမ်နင်းနေတယ်လို့ဘာသာရေးကောင်ဆောင်တွေကပြောပါတယ်မြန်မာနိုင်ငံတွင်းလူရေ88ရာခိုင်နှုန်းကဗုဒ္ဓဘာသာကိုးကွယ်ပြီးတော့ခရစ်ယာန်အစ္စလာမ်ဟိန္ဒူနဲ့တခြားဘာသာကိုးကွယ်သူတွေလည်းရှိပါတယ်ဆရာနာသိမ်းမှုကိုဆန့်ကျင်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြတဲ့အထက်မှာဗုဒ္ဓဘာသာဖုံးတော်ကြီးတွေမွတ်စလင်နဲ့ခရစ်ယာန်တွေလည်းပါဝင်ပါတယ်စစ်တပ်အာဏာသိမ်းပြီး9လအကြာကာလအတွင်းမှာစစ်တပ်ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေထဲမှာအော်တိုဘာလကုန်ပိုင်းလောက်ကချင်းပြည်နယ်တွင်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကိုတိုက်ခိုက်တာမှာအရက်သားနဲ့ဘာသာရေးဆိုင်ရာအဆောက်အဦတွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ဒေသဆိုင်ရာသတင်းရင်းမြစ်တွေကပြောပါတယ်ချင်းပြည်နယ်ရဲ့လူဦးရေ90ရာခိုင်နှုန်းကျော်ကခရစ်ယာန်ဘာသာကိုးကွယ်သူတွေဖြစ်တယ်လို့လည်းချင်းလူအခွင့်အရေးအဖွဲ့ကပြောပါတယ်စစ်ကောင်စီဘက်ကတော့စစ်တပ်ကအခုလိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတော့ဒေသဆိုင်ရာသတင်းတွေအပေါ်မှာညှင်းဆုပ်ခဲ့ပါတယ်ဒေသဆိုင်ရာအဖွဲ့တစ်ခုဖြစ်တဲ့မြန်မာလူအခွင့်အရေးကွန်ရက်ကတော့တနင်္လာနေ့ကကြေညာချက်တစ်စောင်ထုတ်ပြန်ပြီးတော့စေအုပ်စုဟာလူနည်းစုဘာသာရေးအဖွဲ့အစည်းတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အစဉ်အလာရှိတယ်လို့ရေးသားထားပါတယ်စစ်တပ်ရဲ့အာဏာသိမ်းမှုလုပ်ရက်ဟာတိုင်းပြည်တွင်းကဘာသာရေးအဖွဲ့အစည်းတွေအပေါ်ဆိုးဝါးတဲ့တယောက်မှုတွေရှိတယ်လို့လည်းနိုင်ငံတွင်းကဘာသာရေးခေါင်းဆောင်တွေကပြောပါတယ်ရှင်
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာဗီယိုအမေရိကန်အတန်းကနေကြာသပတေးနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်မှုတိတိတသားကျဆင်းနေတာလာနေတာမှာနေ့စဉ်ကူးစက်မှုတို့900ခန့်လောက်အောက်မှာရှိနေတာ10ရက်ရှိသွားပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကူးစက်ရောဂါတက်ဖြည့်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူမရဲ့ Facebook လူမှုကွန်ရက်ဆာမျက်နှာမှာရေးသားထားပါတယ်တကယ်လို့ကကူးစက်မှုတို့900ခန့်လောက်အောက်14ရက်ဆက်တိုက်ရှိနေမယ်ဆိုရင်လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ကိုဗစ် -19 တက်တရားလိုင်းကနေကျော်လွှားနိုင်ပြီဖြစ်ကြောင်းလည်းရေးသားထားပါတယ်ဒီတော့အတွင်းမှာပဲလွန်ခဲ့တဲ့24နာရီအတွင်းတက်ခွဲစမ်းသပ်မှုပေါင်း9,330ခုကိုပြုတ်လုခဲ့တာမှာ1,200ဦးမှာယောဂပိုးကူးစက်နေတာတွေ့ရှိခဲ့တယ်လို့စစ်ကောင်စီကျန်းမာရေးဌာနကဒီကနေ့ည8နာရီမှာထုတ်ပြန်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ22ဦးရှိခဲ့ပြီးစုစုပေါင်းသေဆုံးသူ 18,966 ဦးရှိသွားပြီဖြစ်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းမှာပဲစစ်ဆေးမှုတွေအရပိုးတွေ့ရခိုင်နှုန်းကတော့ 4.1% ရခိုင်နှုန်းရှိတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေနဲ့ပရဟိတလူမှုကွန်ရက်အသင်းတွေကတော့မြန်မာနိုင်ငံမှာအမှန်တကယ်ကူးစက်နေတဲ့ သူနဲ့တိတ်ဆုံးသူအရေးအတွက်ဟာကျမကြီးဌာနကထုတ်ပြန်တဲ့စီးရင်တဲ့ပုံများနိုင်ကြောင်းတုံ့တက်ပြောဆိုကြပါတယ်မြန်မာနိုင်ငံမှာအခုချိန်ထိ COVID-19 ကာကွယ်ဆေးနှလုံးအပြည့်ထိုးပြီးသူ 9.39 တန်းရှိသွားပြီဖြစ်ပြီးတစ်ကြိမ်ထိုးပြီးသူကတော့6တန်းကျော်ရှိတယ်လို့စစ်ကောင်စီကျမကြီးဌာနကထုတ်ပြန်ပါတယ်ခင်ဗျာ
ဥရောပတလွှားမှာဒီသတင်း၅ဘတ်ဆက်တိုက် COVID-19 ကူးစက်မှုတွေမြင့်တက်လာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ပုဒ်ထူးနေ့ကထုတ်ပြန်တဲ့ WHO အစီရင်ခံစာအရတချို့နေရာတွေမှာ COVID ကူးစက်မှုနှုန်းကျဆင်းလာတာဒါမှမဟုတ်တက်နေတာရှိပေမဲ့ဥရောပတလွှားမှာကူးစက်မှုနှုန်းကတော့တိုးလာတာပါကာကွယ်ဆေးတွေထိုးထားပေမဲ့လည်းအချိန်နဲ့အမျှဆေးအာနည်းတင်လျော့ချလာတာနဲ့အတူဥရောပမှာဆောင်းရာသီအတွင်းလူတွေပိုပြီးတော့ရောဂါကူးစက်ဖျားနာမှာကိုလည်းကျန်းမာရေးပညာရှင်တွေကစိုးရိမ်နေပါတယ်တကဘာလုံးအတိုင်းတာနဲ့ဒီသတင်းပတ် COVID ကူးစက်မှုတွေ600ခန့်နှုန်းတိုးလာပြီးတော့ဥရောပမှာပြီးခဲ့တဲ့အပတ်အတွင်းက18000ခန့်နှုန်းတိုးလာပါတယ်။အထူးသဖြင့် Britain, Russia, Turkey နဲ့ Romania နိုင်ငံတွေမှာကူးစက်မှုနှုန်းပိုများတယ်လို့ WHO ကပြောပါတယ်။အရှေ့အလယ်ပိုင်းဒေသမှာတော့ကူးစက်မှု1200ခန့်နှုန်းကျဆင်းသွားပြီးတော့အရှေ့တောင်အာရှနဲ့ Africa နိုင်ငံတွေမှာ900ခန့်နှုန်းကျဆင်းသွားပါတယ်။တကဘာလုံးဒီသတင်းပတ် COVID ကူးစက်မှုအသစ်3000နဲ့ COVID ကြောင့်တိတ်ဆုံးတဲ့နှုန်းက800ခန့်နှုန်းမြင့်တက်လာတယ်လို့အစိုးရခန်းစာမှလည်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲချမ်းသာတဲ့နိုင်ငံတွေမှာအဖြစ်ကာကွယ်ဆေးတတိယတလုံးထိုးနေတဲ့အချိန်ဆင်းရဲတဲ့နိုင်ငံတွေကာကွယ်ဆေးအလုံးအလောက်မရသေးတာကိုလည်း WHO ကဝေဖန်ပြောဆိုပါတယ်။အခုထိတကဘာလုံးအတိုင်းအတာနဲ့ COVID ကူးစက်ခံရသူ248တန်းကျော်နဲ့တိတ်ဆုံးသူ5တန်းကျော်ရှိပြီဖြစ်ပါတယ်ရှင်။
COVID-19 ရောဂါတိုက်ဖျက်ရေးအစီအစဉ်တွေလုံးဝတိုးတက်ပြောင်းလဲသွားစေနိုင်တဲ့ကုသဆေးအဖြစ်ကမ္ဘာပထမဆုံးတောက်ဆေးကိုဗြိတိန်နိုင်ငံကခွင့်ပြုချက်ပေးလိုက်ပြီဖြစ်ပါတယ်။ COVID ကာယရောဂါတိုက်ဖျက်ရေးအစီအစဉ်တွေတိုးမြှင့်လုံဆောင်ရေးအတွက်ရည်ရွယ်ပြီး Mark နဲ့ Richback Biotherapeutics ဆေးကုမ္ပဏီတို့ကဒီတောက်ဆေးကိုပူတွဲထုတ်လုပ်လိုက်ကြတာပါ။ COVID-19 ကူးစက်ခံထားရသူလူနာအနေနဲ့ရောဂါလက္ခဏာပြပြီး9ရက်အတွင်းမှာဒီဆေးကိုတောက်ခြင်းအဖြစ်သိသာတဲ့တိုးတက်ကောင်းမှုရတယ်ဆိုတာစမ်းသပ်တွေ့ရှိခဲ့ပြီးတဲ့နောက်မှာမော်နူပီရာဗီလို့ခေါ်တဲ့ဒီတောက်ဆေးကိုချက်ချင်းအသုံးပြုဖို့အတွက်ဗြိတိန်ဆေးဝါးနဲ့ကျန်းမာရေးဆိုင်ရာကွန်ပစ္စည်းများကြီးရှုစောင့်ကြရေးအဖွဲ့ MHRA ကညွှန်ကြားချက်ထုတ်ပြန်လိုက်တာပါဒါဟာ COVID-19 ရောဂါကုသရေးမှာတောက်ဆေးအဖြစ်ပထမဆုံးချင်းခွင့်ပြုချက်ရတဲ့ဆေးတစ်မျိုးဖြစ်ပြီးအမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကလည်းမကြခင်မှာခွင့်ပြုချက်ပေးဖို့ရှိနေပါတယ်ခင်ဗျာ
T20 ကမ္ဘာဖလားပွဲအဆင့်မှာပြိုင်ဘက်ပါကစ္စတန်ခရစ်ကက်အသင်းအနိုင်ရတာကိုချီးကျူးဂုဏ်ပြုခဲ့တယ်ဆိုတဲ့ဆွဲချက်နဲ့အစ္စလမ်ဘာသာဝင်အနည်းဆုံး12ယောက်ကိုအိန္ဒိယရဲကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ RS ဆော်ဘွားများပြည်တော်စု UAE နိုင်ငံဒူဘိုင်းမှာပြီးခဲ့တဲ့သတင်းပတ်အောက်တိုဘာ24ရက်ကကျင်းပတဲ့ပြိုင်ပွဲအတွင်းမှာပါကစ္စတန်ခရစ်ကက်အသင်းကအိန္ဒိယအသင်းကိုအနိုင်ရခဲ့တာဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းလေးကိုကိုဇော်ဝင်းလိုင်းနဲ့မမြသစင်အောင်တို့ကြီးညာပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့သကိုင်းတိုင်းကလေးမြို့ဘက်ကသတင်းနဲ့စကြပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေ၂ရက်ဇက်တိုက်တိုက်ပွဲဖြစ်ခဲ့တဲ့သကိုင်းတိုင်းကလေးမြို့အနီးကလက်ချောင်းလက်မြောင်းချောင်းဝဆတဲ့ကြီးရွာတွေမှာစစ်ကောင်စီတပ်တွေတက်ဆွဲထားပြီးတော့ခြောက်ဖွေဖမ်းဆီးတာတွေကိုလုပ်နေပါတယ်။ဒါပြင်နေနေမိရှုခံရတဲ့မကွေးတိုင်းနှန်းခါကြီးရွာကဘေးလွရာထွက်ပြေးပုန်းခူနေကြသူတွေစေဝါခက်ခဲကြောင့်တကြီးရွယ်ကိုတချို့လည်းတည်ဆုံးခဲ့ပါဗျ။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။နိုဝင်ဘာ2ရက်နဲ့3ရက်တို့မှာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့တဲ့သခိုင်းတိုင်းကလေးမျိုးအနီးကနတ်ချောင်း၊နတ်မြောင်း၊ချောင်းခွကြီးရွာတွေထဲမှာစစ်တပ်ကတဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။ကြီးရွာသားတွေဟာစစ်ပြေးလူရောက်ကိုတင်းချောင်းနေရပြီးတချို့ကကြီးရွာဖုန်ကြီးကျောင်းမှာခိုးလုံနေရတာပါ။နတ်ချောင်းကြီးရွာမှာခိုးလုံနေတဲ့စစ်ပြေးဆောင်မျိုးသားတချို့ကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့နတ်ချောင်းကြီးရွာဒေသခံတူကပြောပါတယ်
။အခုနတ်ချောင်းနတ်မြောင်းချောင်းခွာဤပါလည်းမရှိပါသေးဘူး။စစ်တပ်ထက်တာတော့ကျွန်တော်တို့မကြားရသေးဘူး။ဒါပြင်လည်းဒီအရှိပိုင်းမှာမနည်းအောင်ပေါက်သွားတဲ့အိမ်မှာဝင်ပြီးမှဖောက်နေတယ်လို့ကြီးရွာသားတွေအခုဒီရှောင်နေရတော့မှခင်ဗျာ။ဒီလိုရရှောင်းနေတဲ့ခင်ဗျာစောနာကဖုန်ကြီးကျောင်းမှာလည်းဝင်ပြီးမှဒီပီတူဝင်ခေါ်သွားတယ်ဗျာဒီလာဒီသားတွေကအခုပြေးပြောင်းမရှိတော့ရှောင်းနေကြတာဖုန်ကြီးကျောင်းမှာများတော့ပြေးရှောင်းနေကြတယ်အဲ့ဒီမှာအဲ့ဒီမှာဝင်ခေါ်တယ်ပြီးတော့နားမှလည်းပြေးတဲ့ဟာကိုခေါ်တယ်အခုကျွန်တော်တို့ဒီကလောက်တော့ကြားဘလောက်ကတော့အလုံးပေါင်း5ရောက်6ရောက်လောက်တော့ခေါ်သွားပြီဒီလိုအခုဖုန်ကြီးကျောင်းနေရာပေါ့ခေါ်သွားတော့ဒီနှချောင်းတွေကဖုန်ကြီးကျောင်းတစ်ကျောင်းကခေါ်သွားတာဒီကန်စားတော့တာဖြစ်အဲ့ဒီနဲ့အဲ့ဒီကိုပဲဒီပြထားပြီးတော့ပြပြမိကြတယ်လိုအပ်တာတွေကတော့အများကြီးပေါ့ဗျာ ဒီကတော့မဒီကိုပဲပြီးနေကြတယ်ခင်ဗျာ
နိုမာနီယက်ကကလေးမျိုးကနေလာတဲ့စစ်ကောင်စီရင်နှန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်သားတချို့တေဆုံးဒဏ်ရာရခဲ့ပြီးတဲ့နောက်နိုမာ၃ရက်မှာစစ်တပ်ကနေနေရှင်းလင်းမှုတွေလုပ်နေပြီးလက်နက်ကြီးတွေနဲ့လည်းယူနေအိမ်တွေရှိရာပဲပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်ပစ်ခတ်မှုကြောင့်နေအိမ်ချို့မီးလောင်ခဲ့ပြီးနတ်ချောင်းကြီးရွာသား၃ဦးတေဆုံးပြီး၄ဦးထဲမှလည်းဒဏ်ရာရခဲ့ပါတယ်တိုက်ပွဲတွေပြင်းထန်လာနိုင်တဲ့အတွက်အဲ့ဒီဒေသပဲမော်တော်ယာဉ်တွေဖြတ်တန်းသွားလာတာမလို့ဖို့နဲ့တိုက်ပွဲဖြစ်ရင်ဘေးလူရဒိန်းဆောင်ပြီးကြိုတင်ပြင်ဆင်တာတွေလုပ်ဖို့ကလေး PDF ကထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဒါနဲ့ပတ်သက်ပြီးတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးတစ်ဆက်တည်းမှာပဲမကွေးတိုင်းနဲ့ကလေးကန်ငောလမ်းပိုင်းကကြီးရွာတစ်ခုဖြစ်တဲ့နှမ်းခါကြီးရွာမှာလည်းစစ်ဘေးရှောင်နေရတာတလာနီးပါးရှိလာပြီးဖြစ်တဲ့အတွက်စေဝါအကူအညီတွေလိုအပ်နေလို့တကြီးပိုင်းတွေကတည်ဆုံမှုတို့ရှိခဲ့တယ်လို့နှမ်းခါဒေသခံတူကပြောပါတယ်
။ခုလိုတည်းကကျွန်တော်တို့ကျန်းမာရေးအတွက်စေဝါရီလိုအပ်နေတယ်ဗျ။ချားနာတဲ့လူတွေအတွက်အားစီးတွေအဓိကလိုအပ်တယ်ဗျ။ဟုတ်အဲလူကြီးတွေကတော့လေအားပြက်တယ်ပေါ့နော်စစ်ပေးဆောင်ရတဲ့အတွက်ဟိုတွားလေးပြန်လေးဆိုတော့အပြက်ပြီးမှပဲခုဆိုအားစီးလိုက်နေရတယ်ဗျ။ခုတည်ဆုံမှုကြီးရဲ့စစ်ပေးဆောင်တွေကတော့ထဲမှာစေဝါကုသမှုခံဖို့ဟိုအိမ်မှာလိုကောင်းကောင်းမွန်မွန်ပြည့်စုံဆောင်ဆောင်မှုမရဘူးဗျ။တည်ဆုံကအားလုံးစုပေါင်း6ဦးလောက်ရှိသွားပြီဗျ။အခုတည်ဆုံဆိုရင်တည်ကြည့်တဲ့ဘိုင်းကစီပီဆောင်တွေကတရားနာတစ်နှစ်တောင်ပါတယ်ဗျ။ဟိုအခုဟိုဒီဟာတိုင်းမှာကိုယ်က3ယောက်လောက်ရှိသွားပြီဗျ။အရင်ကကဆိုရင်တော့3ယောက်လောက်ပြ6ယောက်လောက်ရှိသွားပြီဗျ။ဟုတ်ဟုတ်ကဲ့လာလူရဲ့လူကြီးလုံးလုံးချင်မှမရှိဘူးဗျ။ဟိုဘာလို့လဲဆိုလိုင်းကြီးလည်းမရအင်တာနက်လိုင်းကြီးလည်းမရဘူးဖုန်းလိုင်းကြီးလည်းဖြတ်ထားတာဗျ။ဟိုအရင်ကဟိုဖုန်းလိုင်းကြီးလည်းအကုန်လုံးတည်လီရောရော MBTI ဖြတ်ထားလို့ဗျ။အ
ိမ်တော်စုတစ်ထောင်ကျော်ရှိတဲ့နှက်ခရွာမှာဒီကရက်စက်တင်ဘာ10ရက်နဲ့13ရက်နေ့တွေကဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲဖြစ်ခဲ့ပြီးနေအိမ်တွေမီးရှို့ခံရတာကြောင့်နေအိမ်အလုံး40ကျော်မီးလောင်ဆုံးရှုံးခဲ့ရပါတယ်ခင်ဗျာ
ကိုကြကြောသိန်းပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ချမ်းပြည်နယ်ဖဲခုံမြို့နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြပေးကြပါတယ်ချမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်ထဲမှာပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲပြင်းထန်နေတာဒီနေ့နိုဝင်ဘာ4ရက်နေ့မှာ3ရက်သက်တိုက်ရှိနေပါပြီတိုက်ပွဲဖြစ်တဲ့အနီးအနားကရွာ၄ရွာထပ်မင်းရွာလုံးကျုပ်အွင့်ဆုံခွာထွက်ပြေးနေကြပါတယ်။ဖဲခုံနယ်ထဲမှာစစ်တပ်ကအင်အားဖြည့်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကြောင်ရန်ကုန်ကလာတဲ့သတင်းကိုတော့ဒီမတ်စုမွန်ကအပြည့်စုံပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်ခေါင်းဤကျေးရွာအုပ်စုမှာနိုမာလာ၂ရက်နေ့ကနေပြီးတော့ဒီကနေ့နိုမာလာ၄ရက်နေ့အထိစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားမှာ၃ရက်ဆက်တိုက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပါတယ်။ခေါင်းဤကျေးရွာအုပ်စုလွယ်ဝဲရွာကိုစစ်ကောင်စီတပ်ကနေမီးနဲ့ရှို့လို့နေအိမ်၅အိမ်ထပ်မံမီးလောင်ပြီးတော့၃အိမ်ကတော့ပျက်ကျသွားတယ်လို့မျက်မြင်ဒေသခံတဦးက VOA ကိုပြောပါတယ်။အဲ့ဒီမီးရှို့မှုဖြစ်ပြီးတဲ့နောက်မှာတော့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။ဒီကနေ့မှလည်းခေါင်းဤကျေးရွာအုပ်စုဆက်တော်ရွာတဝိုက်မှာထပ်ပြီးတော့တိုက်ပွဲပြင်းထန်ခဲ့တယ်လို့ဖဲခုံ PDF ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုပြောပါတယ်
။မနေ့ကတည်းကဖြစ်နေတာ9နာရီ8နာရီခန့်ကအခုချိန်ထိဖြစ်နေကြတယ်လား။မနေ့တော့လည်းနေ့လယ်7နာရီခွဲလောက်ကစပြီးတော့ဘဝရောမီးရှို့လို့အဲ့မှာစဖြစ်တာအစဖြစ်ပြီးတော့ဒီကောင်တွေကတောင်ကုန်းတကုန်းနဲ့ချူလာတာမနေ့ကောင်တွေကညနေ9နာရီ6နာရီလောကအမောင်တောက်သွားတဲ့အချိန်အချင်းကြီးတိုက်ပွဲပြင်းထန်နေဖြစ်ကြတယ်ကျွန်တော်ချူလာတဲ့တန်ရာတွေရကြတယ်ဒီလိုချူလာတဲ့တန်ရာရတာဒီကောင်တွေဒီလိုချူလာလည်းရှိတယ်မနေ့ကလည်းတမီကောင်ဒီနေ့မိုးလင်းတော့လည်းဆက်ဖြစ်တယ်ဒီချိန်ကြီးတော့တမီကောင်ဖြစ်ကြတယ်စဖြစ်တဲ့နေ့ကလေးကဆိုရင်ဒီနေ့လည်းဆိုရင်3ရက်ရှိပြီ
ဒေသခံကာကွယ်ရေးအဖွဲ့ကိုလာပြီးတော့တိုက်ခိုက်တဲ့အထဲမှာတော့စစ်ကောင်စီတပ်ဖွဲ့နဲ့အတူပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကပါနိုင်တယ်လို့လည်းဒေသခံတွေကခန့်မှန်းပါတယ်စစ်တပ်စခန်းချပြီးတော့ညအိတ်သွားတဲ့နေရာမှာ PNLO တစိမ့်နဲ့ယူနီဖောင်းတွေကျန်ခဲ့တာကိုတွေ့ရတယ်လို့ဖဲခုံ PDF က VOA ကိုပြောပါတယ်ဒါနဲ့ပတ်သက်လို့ PNLO အဖွဲ့ကိုမေးမြန်းဖို့စူးစမ်းခဲ့ပေမဲ့တုံ့ပြန်မှုတော့မရသေးပါဘူးဖဲခုံတိုက်ပွဲရဲ့နောက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကလည်းတစုံတရာထုတ်ပြန်ကြေညာတာမရှိသေးပါဘူး။ခေါင်းဤကျေးရွာ၊ဆက်တော်ကျေးရွာ၊လွယ်ဝဲကျေးရွာ၊လွယ်လုံးကျေးရွာတွေနားမှာစစ်တပ်ကနေတက်ဆွဲပြီးတော့စစ်စေးရေးလုပ်နေပုံရတယ်လို့ဒေသခံတွေကပြောပါတယ်။ရွာတွေဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်နေတာကြောင့်ရွာလုံးကျွအိုးအိမ်ဆွန့်ခွာပြီးဘေးလွရာကိုထွက်ပြေးနေရတယ်လို့ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံတွေကပြောပါတယ်။အရက်သားပြည်သူတွေကိုဖမ်းဆီးပြီးတော့စစ်ဆင်နေတာနောက်နေအိမ်တွေကိုဟိုအနောက်ဖြတ်စည်းပြီးတော့သူတို့လိုချင်တဲ့ပစ္စည်းတွေယူသွားတယ်လို့ပြောပါတယ်။လက်နက်ကြီးကြီးတွေကြာလို့နေအိမ်တချို့ပျက်စီးခဲ့တာတွေလည်းရှိတယ်လို့စက်တော်ကြီးရွာသားတို့ကပြောပါတယ်။
ဒီလိုလည်းအားတွေကြီးအားတွေကလေးဖြစ်တယ်မှာသူတို့ကအခုမှပဲဖြစ်တာမဟုတ်ဘူးစိတ်ပေါ်အရင်တော့လည်းမပြင်တော့ပြင်ဖြစ်ခဲ့ဘူးအဲ့လိုကြောင့်မျိုးပါတကယ်ဒီကြင်ကြတော့လူရင်အားရောလည်းအားတာလို့နေအားတုံးနေတော့ကြောင့်မျိုးရွာကတော့ရှိချောင်ချင်းနဲ့ဖြစ်ပြရတယ်ပေါ့နော်ဒီခောက်ကြတော့တာလို့အားတုံးနေတော့ကြောင့်မျိုးရွာကဆက်ပြရတယ်ပေါ့သို့တော်လေးနဲ့တော့ဒုက္ခရောက်ကြတာပေါ့နော်
ထေခုံမျိုးနယ်ထဲမှာတော့စစ်တပ်ကနေစစ်အင်အားတုံးမြင့်ထားတယ်လို့ခေါင်းအကြီးရွာအုပ်စုဒေသခံတအူးကပြောပါတယ်ကလောထက်ပြရတယ်ကွာရွာထဲမှာတော့တရားမကျန်ဘူးမင်းကြီးဆိုလဲဒီဆက်တော်ရွာအင်းတရားမစဲလက်နေဒီသူတွေအေးအေးကလောကြီးရွာသူဒီဖြစ်ခေါ်နေဒီမြို့ပေါ်နေရောတော့ဖဲလန့်ထူရဲ့လို့ပုံစံမျိုးတော့ရန်တန်ထူရဲ့ပုံစံမျိုးပါ
စပားရိတ်သိမ်းရင်ဖြစ်နေပေမဲ့အခုလိုမျိုးတိုက်ခိုက်မှုတွေဖြစ်နေလို့အဲ့ဒီလုပ်ငန်းတွေကိုမလုပ်နိုင်မဲနဲ့ဒေသခံတွေဟာထွက်ပြေးနေရပြီးတော့ဆင်းရဲဒုက္ခပင်ပန်းမှုမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့ခေါင်းကြီးကျေးရွာအုပ်စုဒေသခံကပြောပါတယ်ကျွန်တော်တို့မှာအိုးရှိတဲ့အိမ်ရှိတယ်ဘဝမှာဒီလိုဖြစ်လာနေလို့တစ်ခါမှတော့မတွေ့ဘူးပေါ့နော်ဒီချိန်မှာမတွေ့ဘူးကျုံရတဲ ပထမဆုံးဒီချင်းအရေးချင်းတိန်ချင်းချင်းပဲတွေ့ကြမလို့ကိုစိုက်ပြထားတဲ့စဘာတွေဆိုလည်းချင်းတိုင်းကိုကမကြည့်သိနိုင်နေတော့မဲ့နေပြီဒီတိန်လို့ရရတာပြစ်ထားခဲ့ပြီးတော့မအိုးအိမ်ကိုစွန့်သွားထားခဲ့ပြီးတော့မှကျော်ရွှတ်ထွက်ပြေး
စစ်တပ်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်နေတာကြောင့်အောက်တိုဘာလ28ရက်နေ့မနက်အစောပိုင်းကရွှေပြည်အေးရွာကသဲရွာကထောင်နဲ့ချီတဲ့ဒေသခံတွေဟာထွက်ပြေးတိမ်းရှောင်နေရပါတယ်။ရွာတွေနားကိုလည်းစစ်တပ်ကနေစခန်းချလို့ဒီကနေ့အချိန်ထိမပြောင်းနိုင်ကြသေးပါဘူး။ဒါကြောင့်ယာယီစစ်ပေးဒုက္ခတွေစခန်းတွေမှာတနေ့တခြားစစ်ပေးဒုက္ခတွေများလာနေလို့နေထိုင်စားတောက်ရေးကအခက်အခဲဖြစ်နေတယ်လို့ပြောပါတယ်ရှင်။
ဆံပြင်းနဲ့ဖဲခုံမျိုးမှာတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးတော့မတ်စုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကသတင်းကိုအလှည့်ပေးကြပါမယ်။ရခိုင်ပြည်နယ်တန်လွဲမြို့ပေါ်မှာ18နှစ်အရွယ်မိန်းကလေးငယ်တဦးပါဝင်မိန်းကလေး၄ယောက်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအတွက်ထောက်ပံ့တယ်လို့စွပ်စွဲပြီးတော့စစ်ကောင်စီကဖမ်းဆီးလိုက်ပါတယ်။အဖမ်းခံခဲ့ရတဲ့အထက်ကတယောက်ကိုပြန်လွတ်ခဲ့ပြီးမဲ့၂ယောက်ကိုအကြမ်းဖက်တိုက်ဖျက်ရေးပုံမှားတွေနဲ့တန်လွဲမြို့မြို့မရဲစခန်းမှာတရားစွဲထားပါတယ်။နောက်ထပ်ဆယ်တန်းကျောင်းသူတဦးကိုလည်းစစ်ဆေးခံရဆဲဖြစ်ပါတယ်ဒီကြောင်းပြည်စုံကိုတော့ရန်ကုန်ကလာတဲ့တရင်ပြည်စုံကိုကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်တန်တွဲမြို့ပေါ်ကဆယ်တန်းကျောင်းသူတဦးအပါအဝင်မိန်းကလေး၄ယောက်ကို KP အကောင့်ကနေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုထောက်ပံ့တယ်လို့ဆွဆွဲပြီးမင်းည၈နာရီလောက်မှာတန်တွဲမြို့မှာရဲစခန်းကဖမ်းဆီးသွားခဲ့ပါတယ်အဲ့ဒီ၄ယောက်ထဲကတယောက်ကိုတော့အထောက်ထားမခိုင်းလုံဘူးဆိုပြီးပြန်လွှတ်ပေးခဲ့ပါတယ်ဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့သူတွေထဲမှာတန်တွဲမြို့အမှတ်9ရပ်ကွက်ကအသက်18နှစ်အရွယ်ဆယ်တန်းကျောင်းသူမတ်တိန်အေဂျန်အမှတ်1ရပ်ကွက်က28နှစ်အရွယ်မတ်တင်ဆန္ဒဝင်းနဲ့ငပလီမြို့နယ်ဇီးပြူကုန်းရပ်ကွက်ကအသက်35နှစ်အရွယ်ဒေါ်ငိမ့်ဤပြူကျော်တို့ဖြစ်ပါတယ်ဖမ်းဆီးခံရသူ3ဦးထဲကမတ်တင်ဆန္ဒဝင်းနဲ့ဒေါ်ငိမ့်ဤပြူကျော်တို့ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှား905စနဲ့အမှုဖွင့်ထားပြီးဆယ်တန်းကျောင်းသူမတ်တိန်အေဂျန်ကိုတော့စစ်စေးနေတော့ဖြစ်တယ်လို့သူနဲ့ဆွေမျိုးတော်ဆက်သူတူကပြောပါတယ်
။မင်းရခေါ်တာတူရလူ။မင်းရ9နှစ်လောက်ကပေါ့နော်။9နှစ်လောက်ကမင်းရခေါ်ကြတယ်သူကဆုံးသွားကြတာအခုရှိလို့ဆိုပြီးတော့ခုနကကလေးအသက်လည်းမကြည့်သေးဘူး။ဒီကျမဒီမလေးနဲ့အတူနောက်ထပ်2ယောက်ပါသေးတယ်။နောက်ထပ်2ယောက်ပါသေးတယ်သူကတော့အသက်ကြည့်ပြီပေါ့နော်။အသက်ကြည့်တယောက်က80နှစ်တယောက်က35နှစ်ပေါ့။ဟိုဟာအဲ့မြောက်ကတော့905စမယ်ဆိုတော့ဒီမလေးကဆုံးသွားဆဲပေါ့နော်သူတို့
လက်ရှိဖမ်းဆီးစစ်ဆေးခံနေရတဲ့မတ်သိမ့်အေဂျင့်ဟာဆယ်တန်းကျောင်းသူတဦးဖြစ်ပြီးမိသားစုဝင်တွေကလည်းစင်းရဲတာကြောင့်ဆွဆွဲထားသလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကိုထောက်ပံ့တယ်ဆိုတာမဖြစ်နိုင်ဘူးလို့မတ်သိမ့်အေဂျင့်သူရဲ့ဆွေမျိုးတဦးကပြောပါတယ
်။ဘယ်နာလဲမလဲဒီအရွယ်ကအဲ့ဒီဟာတွေကနာဆလေးကအိမ်မှာကစားတဲ့အရွယ်ပဲရှိသေးတာလေ။ဤသူကစားစစားတိုင်းမမတ်ပဲလို့တော့အပြင်ထွက်သွားလာတဲ့ကလေးမျိုးလည်းမဟုတ်ဘူးက။အဲသူအဲ့ဒါတွေပါလေစိတ်ဝင်စားဘူးဘာလို့လဲဆိုတော့သူကကြောင်းစားပဲသူစိတ်ဝင်စားတယ်သူမှမိဘအရှုတ်တဲ့အတွက်ကျောင်းစာကိုပဲသူကတကယ်မမအရင်စိုက်ပြီးလုပ်တာသူမှအဖေမရှိဘူးသူအမေကမုံညီရောင်းနေသူအမေကမုံညီရောင်းနေပြီးတော့သူသူမောင်မတ်၃ယောက်ရှိတယ်ပေါ့နော်အတော်အကြီးဆုံးနဲ့သူမောင်မတ်၃ယောက်နဲ့သူ့အမေနဲ့အတူတူနေတယ်သူအမေကကျမကြီးမကောင်းလို့ဆန်းလာတော့ရှိပြီးမရောင်းတာမရှိဘူးမရှိဘူးမရှိဘူးတိုင်းလုံးမှာအဲ့သူအတော်အကြီးဆုံးမှာဖုန်းတစ်လုံးရှိတယ
်မတ်သိန်းအေဂျင့်ရဲ့နာမည်မှတ်ပုံတွေနံပါတ်တွေနဲ့ KP အကောင့်ဖွင့်ပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုထောက်ပံ့နေတယ်လို့ရဲတပ်ဖွဲ့ကစွပ်စွဲထားပေမဲ့ မတိန်အေဂျင်တို့မိသားစုတစ်ခုလုံးမှာမှဖုန်းတစ်လုံးသာရှိပြီးတော့အဲ့ဒီနံပါတ်ကလည်းဆွတ်ဆွဲတဲ့နံပါတ်မဟုတ်ဘူးလို့သူ့ဆွေမျိုးတူကပြောပါတယ်။လက်ရှိဖမ်းဆီးခံထားရတဲ့မိန်းကလေး၃ယောက်နဲ့ပတ်သက်ပြီးဘလို့ဆောင်ရွက်နေတယ်ဆိုတာကိုမေးမြန်းဖို့တန်တွဲမျိုးမှရဲစခန်းကစခန်းမှုကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်ပြည်နယ်မှာပြည်သူ့ကာကွယ်ရေးတပ် PDF နဲ့ဆက်ဆက်တယ်ဆိုပြီးတော့ပြီးခဲ့တဲ့အောက်တိုဘာလအတွင်းကလည်းတန်တွဲမျိုးနယ်ကလူမှုရေးတပ်ကြွလှုပ်ရှားသူ2ဦးနဲ့လူငယ်စာရေးဆရာ2ဦးကိုဖမ်းဆီးပြီးတရားစွဲဆိုထားပါတယ်ခင်ဗျာ
။ကိုငင်းညံပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ဘဏ်လုပ်ငန်းစီးပွားရေးနဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါမယ်။ဗန်ဒီမာအနှံ့ထားတဲ့ကုပိုင်ငွေလူတလောက်ထုတ်ယူနိုင်ဖို့အခက်အခဲရှိနေချိန်မှာငွေကျပ်300ထက်ပိုတဲ့အယောင်းဝယ်နဲ့ဝန်ဆောင်မှုလုပ်ငန်းမှန်သမျှငွေပေးချေတဲ့အခါဗန်စနစ်နဲ့ digital နည်းလမ်းတွေအသုံးပြုရမယ်လို့ဘူဗန်ကသတ်မှတ်လိုက်ပါတယ်။ဒီလိုသတ်မှတ်လိုက်တဲ့အပေါ်မှာစီးပွားရေးလုပ်ငန်းရှင်တချို့ရဲ့တုံ့ပြန်ချက်တွေကိုစူးစီးပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကုန်ပစ္စည်းအယောင်းဝယ်နဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်ငွေပေးချေတဲ့နေရာမှာတချိန်ကုန်ငွေသားချက်သိန်း200ထက်မပိုရလို့ဘဟုဗန်ကတင်မှတ်လိုက်ပါတယ်။ချက်သိန်း200ထက်ပိုတဲ့ပမာဏဆိုရင်ဗန်စနစ်ကိုသာအသုံးပြုရမယ်လို့နိုဝင်ဘာလ3ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်။ဗန်စနစ်အသုံးပြုပြီး digital ငွေပေးချေတဲ့နည်းလမ်းတွေကိုသာသုံးရမယ်လို့လည်းကန့်သတ်ထားပါတယ်။ဒီလို mobile banking နဲ့ internet banking စတဲ့ digital နည်းလမ်းတွေနဲ့ငွေပေးချေတာတွေဟာလက်တွေ့မှာလုပ်ငန်းတွေအတွက်အခက်အခဲရှိတယ်လို့ရွှေလုပ်ငန်းရှင်တူကပြောပါတယ်။
ကျွန်တော်တို့ကငွေထုတ်လို့ရရင်တော့ဘာမှအခက်အခဲမရှိဘူး။ငွေထုတ်လို့မရရင်တော့အခက်အခဲအများကြီးရှိနိုင်ပါတယ်။ကျွန်တော်တို့ဥမာရွှေဆိုတော့ကျွန်တော်တို့ရောင်းတယ်။ရောင်းပြီးရင်ကျွန်တော်တို့ကချက်ချင်းဒီဟာရွှေရပြန်ဝယ်ရတယ်။မဝယ်လို့ရှိရင်ဒီနောက်နေ့မှဝယ်ရင်ဈေးနှုန်းကချက်ချင်းတက်သွားအောင်။အဲ့တော့ကျွန်တော်တို့ကချက်ချင်းငွေထုတ်လို့ရမယ်ပြုမယ်ဆိုရင်တော့အဆင်ပြေပါတယ်။အချိန်မီပြောင်းနေတဲ့ရွှေတွေနဲ့လိုက်လျောညီတွေရောင်းလို့ဝယ်လို့အဆင်ပြေတယ်ပေါ့။ဒီလိုထုတ်လို့မရဘူးဆိုရင်ကျွန်တော်တို့ကတက်သေးနဲ့ကြမယ်။ကျားလေးနဲ့ကြာမယ်ဆိုရင်အဲ့ဒါမျိုးကြာရင်ကျွန်တော်ရောင်းဝယ်ရအဆင်မပြေတော့ဘူးဗျ
။စေခွန်ရတရဲ့ဆီယနာတင်းကြီးနဲ့နောက်ပိုင်းပြည်ရင်းကဘဏ်တွေမှာအနှံထားတဲ့ကိုယ့်ရဲ့ငွေတွေကိုထွက်ယူနိုင်ဖို့အခုအချိန်ထိခက်ခဲနေဆဲဖြစ်ပါတယ်။ဒီလိုငွေသားအခက်အခဲရှိနေတဲ့အချိန်မှာပဲဘူဗန်ကလုပ်ငန်းတွေငွေပေးချေဖို့အတွက်ကန့်တမှုတွေထပ်လုပ်လာတာပါ။လက်ရှိမှာဆီယနာတင်းမှုမဖြစ်ခင်ဖွင့်ထားတဲ့ဘဏ်စင်းအဟောင်းပိုင်ရှင်တွေအတွက်ဘဏ်တွေကလည်းငွေသားထွက်ယူနိုင်ဖို့အခက်အခဲတွေရှိနေပေမဲ့ဘဏ်စင်းတစ်ခုကနေတစ်ခုအွန်လိုင်းကငွေလွှဲငွေယူလို့ရတော့ပမာဏအကန့်အသတ်မရှိလုပ်နိုင်ပါတယ်။ဒါကြောင့်အယောင်းဝယ်ပမာဏငွေချက်သိန်း200အထက်ငွေပေးချေမှုတွေကို digital စနစ်နဲ့လုပ်မယ်ဆိုရင်အခက်အခဲမရှိနိုင်ပါဘူး။ဒါနဲ့ကုခန်ထဲကိုရောက်လာတဲ့ငွေတွေကိုပြန်ထုတ်ယူနိုင်ဖို့ခက်ခဲတာကြောင့်လုပ်ငန်းရှင်တွေအခက်တွေ့နေကြပါတယ်။ကုန်စည်ဝန်ဆောင်မှုလုပ်ငန်းရှင်တူကဆိုရင်သူတို့ရဲ့လုပ်ငန်းလက်ပတ်မှုဟာငွေသားရှိမှသာအဆင်ပြေတာကြောင့်ဘဏ်စနစ်နဲ့ငွေပေးချေရမယ်ဆိုရင်အခက်အခဲတွေဖြစ်လာနိုင်တယ်လို့ပြောပါတယ်။
ဒီကတော့ကျွန်တော်တို့ဒီကားကားတွေသွားပုံသွားလာမှုလုပ်ငန်းတွေကတော့ဒီငွေသားရှိမှပဲပို့ပြီးအဆင်ပြေတာပေါ့နော်။ဘာလို့လဲဆိုတော့လမ်းမှလမ်းကြီးတရာကြီးတွေပြေးရတာတို့အဲစီဘူးတွေပြေးရတာတို့ဘာလို့တာကနဲ့ပြေးလို့ရရင်တော့အဆင်ပြေတာပေါ့။အဲ့လိုလေးဆိုရှိတာပေါ့။ကျွန်တော်တို့လွယ်လွယ်ကူကူကတော့ကျွန်တော်တို့ကတော့ငွေသားကျွန်တော်တို့ဒီလုပ်ငန်းတွေကြလဲငွေသားရှိမှအဆင်ပြေတာလေ။လမ်းမှလည်းငွေသားပဲတုံးသွားတဲ့ကိစ္စတွေကျွန်တော်တို့တွေ့ထွားရလုပ်ငန်းတွေကလေ။ဆိုတော့ကျွန်တော်တို့ကြာတော့ငွေသားရှိမှကိုအဆင်ပြေတာငွေသားမရအဆင်ပြေဘူးအဲ့လိုမျိုးရှိတာပေါ့။
အရင်ကဘန်စနစ်ကိုအားချခဲ့ပေမဲ့ကိုယ့်ရဲ့ငွေလူတလောက်ပြန်ထုတ်ယူနိုင်ဖို့မလွယ်တော့တဲ့အခုလိုကာလမှာဘဏ်ဝင်ဆောင်မှုအပေါ်ယုံကြည်မှုအားနည်းလာတယ်လို့ရွှေလုံငန်းရှင်ကပြောပါတယ်
။ကျွန်တော်တို့ဒီတော့ဆိုရင်ဘဏ်တွေဝင်ဆောင်မှုကောင်းတော့ဆိုရင်ကျွန်တော်တို့ရောင်းနာဝယ်တာအားလုံးကဒီချက်လက်မှတ်နဲ့ပဲရောင်းဝယ်လုပ်သွားကြတာပါပဲ။ဘဏ်တွေကနေပြီးတော့ကျွန်တော်တို့ဒီပြန်ငွေပြန်ထုတ်ပေးတဲ့အခါမှာအပိုင်းပိုင်းအတစ်တစ်တွေဖြစ်နေလို့ရှိရင်အဆင်မပြေတာရှိပါတယ်။စနစ်တစ်ခုကနေတစ်ခုပြောင်းတဲ့အခါကျတော့ကြိုက်တဲ့လူလည်းရှိမယ်မကြိုက်တဲ့လူလည်းရှိမယ်။ဒါဘာကနေပြီးတော့ဆက်ဆံရေးကောင်းလို့ရှိရင်ဒီစနစ်ကအောင်မြင်မှာပါ။ဘာဆက်ဆံရေးဟိုပုံစံတစ်မျိုးဖြစ်နေရင်တော့ကျွန်တော်အများပြည်သူကြိုက်တဲ့စနစ်မဖြစ်ရင်တော့ကျွန်တော်တို့ဒီဟာအခက်အခဲရှိပါလေဗျ
။ဆင်နာတင်းကြီးရဲ့နောက်ဘိုးဗန်ရဲ့ကန့်သက်ချက်တွေကြောင့်ကိုပိုင်ပန်စင်းတွေကနေငွေထုတ်ယူနိုင်ဖို့ခက်ခဲတာမို့ဗန်တွေအပေါ်ပြည်သူတွေရဲ့ယုံကြည်မှုကလည်းလျော့နေလာတယ်လို့လေလာသူတွေကတုံ့ပြန်ပြောဆိုကြပါရစေ။ဗန်တွေမှာအနှံ့ထားတဲ့ကိုယ့်ရဲ့ငွေတွေကိုပြန်လည်ရယူနိုင်ဖို့အတွက်ရာဂိုင်းလုံးယူပြီးငွေသားထုတ်ပေးတဲ့တရားမဝင်စည်းကွက်ကလည်းကြီးမားနေဆဲဖြစ်ပါရဲ့ရှင်
။မကင်ဒီတွေပြောပြသွားတာဖြစ်ပါတယ်။ဗီဒီယိုကနေခြားသောရင်းနေညပိုင်းညမဘာသာစီစဉ်တွေကိုည10နာရီအထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပြီးတော့အဲ့မှာတော့ဦးအောင်ခင်ရဲ့ညမရေးသုံးသက်ချက်အပတ်စဉ်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလောက်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာကြားရိုက်နားထောင်လို့ရသလို သတင်းဆောင်ပါးတွေ အပတ်စဉ်အစီအစဉ်တွေကိုလည်း အစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ဒီကနေ့ကျသောရင်းနှစ်ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုည9:25နာရီကနေ10:30နာရီအထိလိုင်းဒိုမီတာ19.25 300နှစ်တုကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်လေးကိုနားဆင က်ခတ်နိုင်ဖို့အတွက်ကချင်အမျိုးသမီးဂျာငိုင်ချက်ကမကြာသေးမီကစစ်တမ်းကောက်ယူခဲ့ပါတယ်ဒီအကြောင်းကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ဗျာ
မြန်မာနိုင်ငံကိုရင်ဖို့ကချင်တွေကဘယ်လိုမြင်ကြသလဲဘယ်လောက်တန်ရုံစဉ်ရှိကြသလဲဆိုတာကိုသိရအောင်ရင်ဖို့ကချင်အမျိုးသမီးဂျန်ဂိုင်ဂျက်ကကိုရှင်သူတေသနာလုပ်ပြီးရေးသားထားတဲ့စာရန်းကို Offroad Tea Circle အဖွဲ့ကလွန်ခဲ့တဲ့နှစ်ဇူလိုင်လ2ရက်နေ့ကထုတ်ဝေလိုက်ပါတယ်အမေရိကန်ပြည်ထောင်စု George Washington တက္ကသိုလ်မှာ PhD ဒေါက်တာဖွဲ့ရဖို့ဂျန်ဂိုင်ဂျက်ကကြိုးပမ်းနေပါတယ်2018နဲ့2019အကြာကချင်းပြည်နယ်မှာကွင်းစင်သုတေသနလုပ်ထားတဲ့အချက်အလက်တွေပေါ်မှာအခြေခံပြီးရေးသားထားတဲ့သုတေသနစာရန်းဖြစ်ပါလေ။တူးချင်းတွဲဆုံဆွေးနွေးလို့သိရတဲ့သဘောထားနဲ့စစ်တမ်းကောက်လို့သိရတဲ့သဘောထားကွာခြားနေတာကိုတွေ့ရတယ်လို့ဆိုပါရယ်။ဘာသာရေးခေါင်းဆောင်ခရိယလူငယ်ကချင်းရဲ့လှူရှားသူတွေကိုတူးချင်းတွဲဆုံမေးမြန်းတဲ့အခါမှာမြန်မာနိုင်ငံအပေါ်တန်ဟောစဉ်သိမရှိတာကိုတွေ့ရတယ်လို့ဆိုပါတယ်။ကဲကချင်တက်နဲ့တမတော်တိုက်ပွဲဖြစ်နေခြင်းမှုကချင်အမျိုးသားစိတ်ဓာတ်ပြင်းထန်နေတာကိုပြတ်တာတာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့စစ်တမ်းစာပေကောက်ယူကြည့်တဲ့အချက်လက်တွေမှာတော့မြန်မာနိုင်ငံအပေါ်မှာတောင်းဆိုပို့ပြီးရှိနေတာတွေ့ရတယ်လို့ဆိုပါတယ်
။စစ်တမ်းကောက်ယူတဲ့နီးပေါ်မှာလိုက်ပြီးသဘောထားပြောင်းလဲသွားတာလည်းဖြစ်နိုင်ပါတယ်။ကချင်လူဦးရေထူထပ်တဲ့မြို့နယ်19မြို့နယ်ကိုစစ်တမ်းကောက်ယူသူ300နီးပါးဆေးလွတ်ပြီးဒေသခံတွေကိုမျက်နှာချင်းဆိုင်တွေးဆောင်တဲ့နီးဖြစ်ပါတယ်။ဂျင်းဘောစကားတက်သူတွေကိုဂျင်းဘောစကားနဲ့မေးမြန်းပြီးမတက်သူတွေကိုတော့မြန်မာလိုစီစစ်မေးမြန်းပါတယ်။မြန်မာနိုင်ငံသားဖြစ်ရတာကိုဂုဏ်ယူသလား၊မှန်မှန်မှန်မှန်ဒုနိုင်ငံလို့ယုံကြည်သလားစတဲ့မေးခွန်းတွေကိုမေးပါတယ်။တိုင်းပြည်ပေါ်တန်ရောစဉ်အရှိဆုံးအဆင့်ကိုသုံးမှတ်ပေးထားပါတယ်။ကျေးဇူးသူကချင်အားလုံးဟာပြင်းမြနှစ်မှတ်သူမဟုတ်နှစ်မှတ်နီးပါးရကြတာမို့မြန်မာနိုင်ငံကိုတန်ရောစဉ်အတော်လေးကြီးမားသလိုဖြစ်နေပါတယ်။အာဏာရှင်အုပ်ချုပ်မှုအစဉ်လာကြီးမားပြီးဒီမိုကရေစီအသွင်ကူးပြောင်းမှုမပြီးပြင်းသေးလို့အရေးယူခံရမှာဆိုရင်ပြီးစန့်ကျင်ဘက်သဘောထားကိုမထုတ်ဖော်တာလည်းဖြစ်နိုင်ပါတယ
်။မိကုန်းကိုစန့်ကျင်ပြီးမဖြေတဲ့အခြားအကြောင်းရင်းကအာဏာရှင်အုပ်ချုပ်တဲ့ဓလိမဟုတ်ပဲအနာဒတ်တဲ့ဒလေးကြောင့်လည်းဖြစ်နိုင်ပါတယ်တဲ့မိကုန်းနဲ့စန့်ကျင်ဘက်သဘောထားကိုပြောရမှာအာဏာလိုအလိုက်အထိုက်ပြောတာလည်းဖြစ်နိုင်ပါတယ်ဥပမာမြန်မာနိုင်ငံသားဖြစ်ရတာဂုံယူပါသလားဆိုတဲ့မိကုန်းကိုဖြေဆိုရမှာစိတ်မပါပြီနဲ့အာဏာပြီးဂုံယူပါတယ်လို့ဖြေချတာမျိုးတွေရှိပါတယ်ဒါကြောင့်မို့မြန်မာနိုင်ငံကိုတောင်းဆိုရှိပြီးမြန်မာနိုင်ငံသားဖြစ်ရတာကိုဂုံယူတဲ့နေရာမှာကချင်သဘောထားဟာတင်လာတဲ့ပူပြီးအားကောင်းနေတာဖြစ်နေတယ်လို့ဆိုပါတယ
်။ဒါပေမဲ့ကချင်တွေရဲ့ရေဘူးရသဘောထားမှာတော့မြန်မာနိုင်ငံတော်ကိုတန်ရောစဉ်ရှိကြောင်းမပြတာကြတာများပါတယ်။လူမှုကွန်ရက်တွေမှာလည်းမကျေနပ်ချက်တွေကိုဖော်ပြကြပါတယ်။တချို့ဆိုရင်သူတို့အချင်းချင်းမျက်မှောက်ရေးရာဆွေးနွေးတဲ့အခါမြန်မာနိုင်ငံနဲ့မြန်မာအစိုးရကိုဝေဖန်ကြပါတယ်။တူဦးဝေဖန်တာကိုတူဦးကထောက်ခံတာမျိုးလည်းရှိပါတယ်။ဒါပေမဲ့အုပ်စုနဲ့မဟုတ်ပဲတူဦးချင်းကိုတွေးဆမင်းမြန်းရင်တော့အဲ့ဒီလောက်ထိပြင်းထန်မှာမဟုတ်ဘူးလို့ဆိုပါတယ်။ဒါကြောင့်မို့တိုင်းပြည်အပေါ်မှာရှိတဲ့ကချင်တွေရဲ့တန်ရောစဉ်ဟာထင်တာထက်ပိုပြီးမြင်မာနိုင်တယ်လို့ဆိုပါတယ်။ Nabiro Kachinbinema, Jimpo, La Chi, Maru, Lisu, Rowan, Azi, Sare Munezu, Chosu, Shidagule, Tetrapu, Lurelu, Sobare, Jimpoga, Nyazu Pibeme, Achalu Muzu Regale, Nangae Tetuarambo, Tija the Borago, Topo Javare.
Najamo Kachin Munezu, Chosuma, Yamanangane Patete, the Borda, a new Mushine Made. စစ်တမ်းကောက်ယူဖို့မေးမြန်းခံရသူတွေမှာမြန်မာနိုင်ငံကိုတောင်းဆိုကြည့်တဲ့ကချင်မျိုးနွယ်စုကညနေကြလည်းဖြစ်နိုင်ပါတယ်။သဘောထားကိုယ်လဲတော်ကိုသိမြင်နိုင်အောင်မေးမြန်းခံရသူ၃၀၀ကိုကျင်းပေါ်ဘာသာစကားပြောသူနဲ့မပြောသူဆိုပြီးအုပ်စုနှစ်စုခွဲလိုက်ပါတယ်။အဲ့ဒီအခါမှာမြန်မာနိုင်ငံသားပြရတာကိုကျင်းပေါ်စကားမတတ်တဲ့ကချင်တွေကကျင်းပေါ်စကားပြောတဲ့ကချင်နဲ့ပို့ပြီး ကုန်ယူတာကိုတွေ့ရပါတယ်။လာချစ်လာဘိုလီစုရဝမ်မျိုးနွယ်များတဲ့ပူတာအိုချီဝင်းနဲ့မိုးကုတ်ဒေသကကချင်မျိုးနွယ်စုတွေဟာမြန်မာပြည်သားဖြစ်ရတာကိုဂျင်းဖို့ကချင်နဲ့ပိုးပြီးကုန်ယူကြပါတယ်။မြန်မာပြည်သားဖြစ်ရတာကိုဂုဏ်ယူတဲ့ဒေသကလူမျိုးစုတွေဟာစေဆိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အခွင့်အလမ်းပုံများတာတွေ့ရပါတယ်။ KIA နဲ့ဆက်ဆံရေးအစီအမပြေတဲ့မျိုးနွယ်စုတွေကိုပြည်သူ့စစ်အဖြစ်အသွင်ပြောင်းရတာပိုးပြီးလွယ်ကူပုံရပါတယ်။ဥပမာခေါင်းလန်ဖူးကရဝမ်ပြည်သူ့စစ်ဟာ2007မှာအပြစ်ရအဆုံးတတ်တဲ့အခါတမတော်နဲ့လက်တွဲပြီး KIA
ဟုတ်ကဲ့ပတ်စင်တင်ဆက်တဲ့မြန်မာရေး30ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ပတ်စင်တိုင်းသတင်းလောက်အစီအစဉ်ကိုမတင်ဆက်ခင်မှာအခုတစ်ခါတော့ပတ်စင်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလတုပ်ကွေးတွေအဖြစ်များလာတဲ့အကြောင်းပြောပြထားပါတယ်။ကိုဗစ်-19လိုင်းထံကအခြေအဖြစ်နည်းကတည်းကရာသီတုပ်ကွေးနဲ့သွေးလွန်တုပ် ဒီကြောင်းကိုတော့ကလေးထုကုနဲ့စေတက္ကသိုလ်တက်ကလေးချမ်းမပညာဌာနငိမ့်စားဌာနမှုပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ဗျာ
Okay ပါမောက်ခ ဆရာ စောဝင်းခင်ဗျာ ကျွန်တော်တို့ဒီ COVID 19 တတိယ live ပေါ့နော်ဒီအဖြစ်များခဲ့ပြီးတော့ပြန်ကြလာတဲ့အချိန်မှာ
ဒီရာသီတုတ်ကွေးတွေပြန်စဖြစ်တာများလာတယ်လို့ကြားလို့ပါဆရာအဲ့ဒီအချိန်เนี่ยတော့သုံးဘယ်လိုရှိလဲဆရာ။ဟုတ်ပါတယ်။ဒီဗိုင်းရပ်စ်ပိုးတွေပေါ့ပါသွားတယ်အဲ့ဒီတိုင်းရှိတယ်ပေါ့နော်။ကျွန်တော်တို့နိုင်ငံနေမဟုတ်ဘူးပြည်နယ်နိုင်ငံတွေပေါ့တကမ္ဘာလုံးမှာပဲကိုဗစ် 19ကျမရဲ့ကွယ်လောက်ဆောင်ကြည့်နေတယ်အဲ့တော့အဲ့ဒါတော်တော်လေးနေသွားတယ်အကြောင်းနဲ့ပိတ်တာလို့တယောက်နဲ့တယောက်တီတွင်ဝေးတာပေါ့နော်ဒါလည်းဒီနောက်အကောင်စီတက်တာပေါ့နော်ဒီကိုဗစ်ကကာဝဲမှုနည်းနည်းရတယ်ရာသီတုတ်ကွေးပါဖြစ်နေအောင်ကူညီပေးခဲ့တော့ပေါ့နော်အဲ့တော့ကျွန်တော်တို့နိုင်ငံမှာလည်းဇူလိုင်လောက်တော့ပိုင်းမှာဇူလိုင်လောက်မှာဒီတတိယလိုင်းတော်တော်ကြီးကျယ်ဖြစ်တယ်အဲ့ဒီအချိ များတွေ့ရပါတယ်။အခုနောက်ပိုင်းမှာတော့ဒီတွင်းလက်တကွေကလည်းနည်းနည်းပြင်းထန်လာလေးတွေတွေ့ရပါတ
ယ်။ဟုတ်ကဲ့ဆရာ။အဲ့ဒီအတွက်အဓိကဖြစ်သူတွေကိုဘယ်လိုအကြံပေးရလဲဆရာ
။အဓိကတော့ဒါဒီတကွေကတော့တာမန်အပြင်တော့ဒီနာစည်းတဲ့ချောင်းဆိုးတဲ့ပြားတယ်ပေါ့နော်။အများစုကတော့တိတ်အနေနဲ့မရှိလောက်ပေါ့နော်။ဒါပေမဲ့ extreme age ပေါ့။နာမည်အောက်ကလေးတွေတော့65နှစ်တက်ဘူးကြီးပါးကြီးတွေပေါ့နော်။ဒီလိုဒီမွေးရပါနှလုံးရောဂါရှိတဲ့ကလေးတွေတို့ဒီကောင်ကယောဂခံရှိတဲ့လူပဲပေါ့လူကြီးဆိုလို့ရှိရင်ဒီလိုယောဂခံရှိတဲ့လူတွေကတော့နောက်ဆက်တွေပေါ့ရာသီတကွေးနောက်ဆက်တွေအဆုတ်ရမိသားတွေပဲနဲ့သက်ဆုံးရှုံးရတာရှိတယ်ပါအခုတစ်ခေါက်ရာသီတကွေးလဲကျွန်တော်ကြည့်သလောက်ကတော့ပထမတည်းရင်းနေမှာရမ်းပြားတယ်ဒါပေမဲ့နောက်ပိုင်းရက်တွေမှာတော့ဒီပြားတာကျသွားပြီးတော့ဆောင်းဆိုးလာတော့ကျန်နေရှိပါတယ်အဲ့တော့သတိပေးဖို့ဆိုတာတော့ကလေးမှာတော့ကျွန်တော်တို့ကဒီသတိပေးရတဲ့ချက်တွေရှိပါတယ်ဒါပဲယောဂမဆူပါဘူးเนาะကျွန်တော်တို့ အဲ့ဒီလက္ခဏာလေးပေါ့အဲ့ဒါကျွန်တော်တက်သလားမိန်သလားပြီးတော့နိုးဆိုတာလို့အစားအသောက်ဖြစ်တာလို့ရှိသလားမစားနိုင်မတောင်းနိုင်လို့ဖြစ်သလားပေါ့နော်ပြီးတော့လည်းဟိုစတဲ့အန်နေတယ်ပေါ့ဒါဆိုလို့ရှိရင်ဒီအဆင်ရှိကောင်ပြမယ်ရေးကြည့်တဲ့ချက်တွေပါပဲကြာပြီးတော့ခွေးပြောင်းဖြစ်တဲ့အဆောက်အအုံကြီးရောကဆိုတော့တက်ရှူရညာနေတယ်တော့နောက်ကနေရှာရပြတယ်ပေါ့နော်ဒါတော့ပြတယ်ဆိုတော့လည်းမတောင soon I know about playing it. Never does you like that in back. Now you out by Monora, you bet that is Chacha Monora. That's you, Yanabo. That is Lucian, see you see how Yame. Attention, Yanar, the love, Lady Master, and Dominant Martin Chelsea at Tip. Yelane, the thing jars or chain now there at Tip. The Ninang on a jars way, a chain leader at Tip. Attention, Yanaluta Papa.
I'll get here.
အဲ့တော့ခုလိုဒီအန်ဒီရဲ့လက္ခဏာတွေအပြင်မှာတော့ဒီစစချင်းလက္ခဏာတွေမှာရောက်ဆိုင်ဒီကိုဗစ်နဲ့ခွဲနိုင်ဖို့ဒီရာသီတုတ်ကွင်းနဲ့ကိုဗစ်ကတော့တိပ်ပြီးတော့ကွာချားသလိုပဲပေါ့နော်ဆိုတော့ရာသီတုတ်ကွင်းနဲ့နှာစီးတဲ့အချောင်းဆိုးတဲ့ကိုလက်တိတ်ကြိုက်တဲ့ကိုဗစ်ကလည်းဒီလိုပဲဒါပေမဲ့ကိုဗစ်ကတော့ဒီလိုမျိုးကလေးကိုညတာတဲ့ရောဂါတစ်မျိုးပေါ့ဗျာကိုဗစ် เนี่ยบาร์ที่โควิดเจ็บอยู่เนาะคลีนมาโควิดเจ็บอยู่เนาะโควิดเจ็บจะเป็นอะไรมันดีไหมเนี่ยปูเงินไปเนาะนับประกันอีกชั่วประมาณเจ็ดเดือนชั่วประมาณเจ็ดเดือนเนาะไอ้โควิดน่าเสียดเว็บเมสซีสว่าเอ็มไอเอสซีสว่าอยู่กันรู้ใช่ปะแล้วเราตัวโรมาชีเดียตัวเจ้าเรียนอย่างนี้มีรอแต่เราว่าตัวเจ้าวายอย่างนี้ตัวโรลี่ชาติเจ็ดเดือนเนาะถ้าเราตัวเราตัวเก็บไปโควิดปูเงินคลีนต้องมามาสลิยาลอบเจ็ดเดือนเนาะ
ดาราหูยาดีตัวกุ้ยเนี่ยตัวเล็กกว่าชาวบ้าน
โอเคเสียดูจีเนี่ยตัวเสียงเนาะกุ้ยเนี่ยยาดีตัวกุ้ยเนี่ยในความจำว่าตัวเล็กเนี่ยแต่เมื่อไหร่มีอะไรเป็นตัวเจ้าสุราไปมาได้ตัวเล็กที่มาเนี่ยกุ้ยก็ได้ทับโอเคเสียดตัวเราไม่น่าการอดีตอันนั้นเจ้าดาวเจ้าจ้าเลยบ่เนาะเจ้าดาวเจ้าจ้า
โอเคโอเคเอารอดยาดีตัวกุ้ยมาเราไม่ใช่วันแต่เมื่อเขาไม่ดูเรา
นั่นเราเน้นเนี่ยมีอาทิตย์มั้งนั่นเจ้าดาวเราดีกว่าโควิดการปูทุ่งจ้าวโอเคใช่แล้วทีนี้มาเสียกุญแจกับพี่อะไรที่ตัวเรื่องตะกุยพิมพ์มาเลยมีอะไรเลยส่วนอะไรจะก่อเสียโอเคเรื่องตะกุยเลยกูจะไปมาตัวเรื่องมีอะไรบ้างนะเจ้าหน้าเราโอ้ชีโร่ชินี่เราไปจูจ้าจูจ้าเราชินี่โอ้เปลี่ยนทำอะไรตัวเต็มอ่ะชินี่ทำไมกูจะไปมาเนี่ยโอ้เปลี่ยนทำอะไรกันเลยตัวเราบ้าง เมื่อเราตัวเราตัวพิจารณาเองในใบหน้าเรื่องนี้นาซีช่างส่วนนี้เลยพิจารณาเพื่อนในนั้นทำไมนาซีช่างส่วนพิจารณาเนี่ยเพื่อชาวพิจารณ์เนาะแล้วก็ดูพิจารณาวิธีตรงนี้พิจารณาวิธีเราพิจารณาวิธีนั้นสนามชีพิจารณาวิธีไม่ได้ส่วนบุษรีที่เลือดอีรักเกี่ยวกันพิจารณาแต่ไม่รู้จะนรกอะไรเลยไม่รู้สนุกสิ่งที่เบี้ยสนุกสิ่งกูบอกด้วย แล้วก็เราต้องสกัดได้หมดนะเพื่อนตัวเองส่วนอีอันลูกเชนกาแฟเนี่ยเอาอันนั้นยี่ห้อมาดีตัวอยู่เลยสักลิลิตัวอีกอันหนึ่งเนาะที่เราจะนักการเรียนเช่นนั้นเราต้องตัวอยู่แล้วตาลิลิเลยสิจับไปแล้วเราจะนั่งตัวเองเลยแต่ยี่จีนเราตัวนั่งเช็ดเต็มเนาะไปเอาหน้าเราพอดีอยู่ยามที่ตัวเองยามที่เป็นไปได้ที่อะไรที่กูรู้ที่ใกล้ทำยานเลยเอวายาสมาส่วนนี้
แล้วลักษณะมีอยู่สองลานเองนะว่ามาตัวนั้นก็มาแล้วไปนาราชินัยเนี่ยวันตัวนาราชินัยเนี่ยยาดีตัวกุ้ยมาเลยวันตัวนั้นเลยชินัยนะเว้ยแต่ตะคุ้ยอ่ะปูบล้อตะชุลักษณะเนี่ยปูบีเทนชาลาพี่พี่มีอะไรไหมกวาดบ่ที่ตะคุ้ยเรนนี่ตามมาบุลูตัวพี่อุกิตาบ่เนาะโอเคเสียแล้วก้าวหน้าก็รอนี่แต่ยาเสียเสียกันเสียวันนี้ก็พี่อะไรรอโอเคก้าวหน้ารอจะเยี่ยมวิญญาณพี่คนนั้นพี่เลย
นักหนาดีกว่าดูที่ทำมีสิ่งนั้นบ้างนะโอเคสิ่งนี้ไอ้กันนะบัสเซนจะมาอีกนะกูคูมินเทนเซอร์บิเกอร์อาชีพอะไรกูดูข่าวว่าบัสเซนนายนเดนล่าเล่กูนายนเดนล่าสิ่งนี้กูเทนเซอร์บีมาอาชีพอะไรที่สิ่งนี้กูรอเอฟบีอาร์ไวน์เราตานี่เทนเซอร์บีทาราอาชีพอะไรกันเนี่ย
Bus
sin tin set twa me tan yin de tin lwa ga chu so ba de myama nangan to wan tan yin da lu myo su de ni thain cha de ayat de ta rui ma phit pyet ni de phit pyet rui ne tan yin da rui ye atan rui go thin hat tin set tha ra phit ba de
ငင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းသတင်းလောမှာနားဆင်ရပါပြီကတော့ချင်းပြည်နယ်ထန်တလန်မြို့ကိုအာနာသိန်း၁၀ကောင်စီတပ်ဖွဲ့တွေကဒုတိယအကြိမ်မီးတင်ရှို့မှုကြောင့်ဖျားတောင်း၂ကြောင့်ပါဝင်အင်ဂျီ၁၆၀ကျော်မီးလောင်ပြာကျသွားပါတယ်။ကရင်ပြည်နယ်မြောက်ရီမြို့၄ဒီကောမြို့ပြင်မှာကရင်စစ်ဘေးရှောင်တွေနေထိုင်နေတဲ့အိမ်မျ
ချင်းပင်နဲ့ထန်တလန်မြို့ကိုအာနာသိန်းစစ်ကောင်စီတပ်ဖွဲ့ကဒုတိယအကြိမ်မီတင်ရှုံးမှုကြောင့်ဖယားကျောင်းနှစ်ကျောင်းအပါဝင်လူနေအိမ်160ကျော်လောင်ကျွမ်းပြကြခဲ့တဲ့လို့ထန်တလန်ဒေသခံတွေကပြောပါတယ်။အော်တိုဘာလ29ရက်နေ့မနက်ပိုင်း09:00ကနေနောက်တရက်အော်တိုဘာလ30ရက်နေ့မနက်ပိုင်းအထိမီလောင်ကျွမ်းခဲ့ပြီး Church on the Rock ဖယားကျောင်းနဲ့ပရက်စ်ဘတေရီယန်ချတ်ဖယားကျောင်းနှစ်ကျောင်းထန်တလန်မြို့ကအကြီးဆုံးနှစ်ချင်းအသင်းတော်ရုံးချုပ်အပါဝင်မီလောင်ခဲ့တာပါစစ်ကောင်စီတပ်ဖွဲ့နဲ့ CDF
ကြပြန်လာပြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီဖက်ကလက်နက်ကြီးနဲ့ရန်တမ်းပြစ်ခတ်ခဲ့ပါတယ်စစ်သားတွေကိုယ်တိုင်ကနေအိမ်တွေကိုမီးတင်ရှို့ခဲ့တယ်လို့မျက်မြင်နဲ့ထန်တလန်မြို့ခံတွေကပြောပါတယ်စစ်ပေးတင်ချင်းပြည်နယ်တန်တရာမြို့ကစစ်ပေးဆောင်ပြည်သူတွေကိုကူညီဖို့အတွက်ရခိုင်ပြည်နယ်စစ်တွေနဲ့ရတိတောင်မြို့တွေမှာအလူငွေတွေကောက်ခံနေတယ်လို့သိရပါတယ်နိုဝင်ဘာလ
ချပစ္စည်းတွေကိုချင်းတက်ကြလို့ကျောင်းသားတွေကနေတဆင့်လူတန်းတောင်းမှဖြစ်တယ်လို့ပရဒေတာမျိုးကအလူငယ်ကောက်ခံသူတွေကပြောပါတယ်
ချမ်းပြည်မြောက်ပိုင်းမူစေခရိုင်မုံကိုဒေတာဖက်မှအာနာသိန်းစစ်ကောင်စီတပ်နဲ့ကိုကန်တပ်မတော် MNDA တို့အကြားတိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ပွားနေပါတယ်နိုဝင်ဘာလ3ရက်နေ့ကမုံကိုဒေတာကုန်းတပ်အကျော်ကောင်းလုံအောင်ဖက်နမ်းမှာစစ်ကောင်စီတပ်နဲ့ကိုကန်တပ်မတော် MNDA တို့အကြားတိုက်ပွဲတရက်လုံးနီးပါးဖြစ်ပွားခဲ့တယ်လို့မုံကိုဒေတာခံတွေပြောပြချက်အရာသိရပါတယ်မုံကိုဘက်ကစစ်အင်အားထပ်ဖြည့်တဲ့စစ်ကောင်စီတပ်ရင်သန်းတွေကိုဖောင်းစင်ဖက်မှကိုကန်တက်ကကြားချက်တက်ခိုက်ခဲ့ပါသေးတယ်။ဒါအပြင်နိုဝင်ဘာလ၂ရက်နေ့တုန်းကလည်းရှမ်းပြည်မြောက်ပိုင်းလာရှိုးတိန်နီကြားနာဆမ်ကျွာမြောက်ပချမ်းမှာစစ်ကောင်စီတပ်နဲ့ကိုကန်တက်တို့အကြတိုက်ပွဲဖြစ်ပွားခဲ့သေးတယ်လို့ကိုကန်တက်ဖက်ကထုတ်ပြန်ထားပါတယ်
။ကရင်ပြည်နယ်မြဝတီမြို့လေးကီကော်မြို့တစ်မှာကရင်စစ်ပေးဆောင်တွေနေထိုင်တဲ့နေအိမ်တွေမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကတအိမ်တက်တအိမ်စင်ဝင်ရောက်စစ်ဆေးမှုတွေပြုလုပ်နေပါတယ်။အောက်တိုဘာ31ရက်နေ့ကစပြီးစစ်ကောင်စီရဲ့အင်အား40ခန့်ရှိခြေမြန်တပ်ရင်းအမှ96တုံညာရှေ့တန်လို့ရှာစစ်ကြောင်းကစစ်ဆေးမှုတွေပြုလုပ်နေတာပါ၄ကီကော်မြစ်တက်ဟာ KMU ကရင်မြို့သားအစည်းအရုံးတပ်မဟာ6ထင်းချုံနယ်မြေဖြစ်ပြီးလူထုကာကွယ်ရေးတပ် PDF တပ်ဖွဲ့ဝင်တွေရောက်ရှိနေတဲ့ဆိုတဲ့တင်းကြောင်းဩဂုတ်လကတဲ့ချိန်စက်တင်ဘာလကတဲ့ချိန်စစ်ကောင်စီတပ်ကလူနေအိမ်တွေကိုဝင်ရောက်စစ်ဆေးခဲ့ပါတယ်လေကီကော်မြူတီဟာ KNU နဲ့မြန်မာအစိုးရတို့ငင်းချင်းဖော်နေတဲ့ကာလမှာ KNU ရဲ့တပ်မိသားစုတွေနဲ့စစ်ပေးဆောင်တွေနေထိုင်ဖို့အတွက်ဆိုပြီးဂျပန်နိုင်ငံ Nippon Foundation အကူအညီနဲ့ပြီးခဲ့တဲ့2014ခုနှစ်တုန်းကစတင်တည်ဆောက်တာလည်းဖြစ်ပါတယ်
ရှမ်းပြည်တောင်ပိုင်းမန်ကွမြို့နယ်ပန်ကေတူအုပ်စုအတွင်းမှာလေယာဉ်ထဲကျွဲချောင်းဖို့သွားတဲ့ကလေးတယောက်မိုင်းနှင်းမိပြီးတန်ရာပြင်းထန်လို့သေဆုံးသွားခဲ့ပါတယ်။နိုဝင်ဘာလ၂ရက်နေ့မွန်းလွဲပိုင်းကပန်ကေတူအုပ်စုလွယ်ရွဲရွာနေစိုက်ထွန်းအေးအသက်18နှစ်ဟာသူ့ရဲ့ကျွဲတွေကိုရွာပြင်လဲခင်းမှသွားချောင်းဖို့ရွာကအထွက်ရွာမြောက်ဘက်မှာမိုင်းနှင်းမိတာပါ။သူ့ကျွဲနှကောင်ကတော့မိုင်းနှင်းမိတဲ့နေရာမှာတင်ပွဲချင်းပြီးသေသွားပြီးစိုက်ထွန်းအေးကတော့ဆေးရုံမှာပဲသေဆုံးသွားခဲ့ပါတယ်။ RCSS နဲ့ SSPP ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်မွန်ကွမြို့နယ်ထဲမှာစစ်ပေးရှောင်ရင်မတော်တဆဖြစ်ပွားမှုလေယာခင်းစင်းရင်မိုင်းနှင်းမိမှုတွေကြောင့်တေဆုံးခဲ့သူတွေ9ယောက်ထပ်မနေရှိနေပြီးဒဏ်ရာရတဲ့သူတွေလည်းရှိနေပါတယ်
။မကြာသေးမီကမွန်ညီညွတ်ရေးပါတီ MUP ဥက္ကရာ90အောင်ကွယ်လွန်သွားတဲ့အတွက်လိလက်သွားတဲ့ဥက္ကရာနေရာမှာဒေါက်တာနိုင်လအောင်ကိုရာယီဥက္ကရာအဖြစ်ရွေးချယ်လိုက်တယ်လို့ပါတီပြောခွင့်ရနိုင်တလညီကပြောပါတယ်အောက်တိုဘာ30ရက်နေ့ကပဟိုလုံမှုဆောင်ရေးပေါ်အစည်းအဝေးခေါ်ယူကျင်းပပြီးခန့်အပ်လိုက်တာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးမှာတူဥက္ကရာတိနေရာကိုနိုင်ငံတိန်ခေါ်နိုင်ကျွန့်မွန်နဲ့တူဥက္ကရာနဲ့နိုင်ချမ်းတွဲတို့ကိုတို့မြင့်ခါတွားပါတယ်။သို့ပေမဲ့လည်းကွယ်လွန်သွားတဲ့ပါတီအထွေထွေတွင်ရင်းမှုဒေါက်တာမင်းနွယ်စိုးနေရာကိုတော့အစားထိုးခန့်အပ်မှုတွေမလုပ်ရသေးပါဘူး။ အတက်60ကျော်စီတောက်တာနိုင်လအောင်ဟာပြင်းမနာရေစင်တက်ကရိုတီမွေးကုဆရာဝန်ဖြစ်ပြီး2020ထွေထွေရေကောက်ပွဲတုန်းကမွန်ပြည်နယ်ကြိုက်မြောင်မြို့နယ်ပြည်နယ်အမှတ်နေမဲဆန္ဒနယ်မှာရွေးချယ်ခံကိုဆက်လက်တူလဲဖြစ်ပါတယ်။
အခုတင်ပြလိုက်ရုံးဆက်လက်တင်ဆက်ပြီးသွားမှာပါအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမြောက်နိုင်တဲ့သူ့ရဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကရှင်းလူမျိုးတွေအပေါ်လူမျိုးတုံးတက်ဖြတ်တဲ့စစ်ပွဲတွေဆင်နွှဲနေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ
ချင်းပြည်နယ်တန်တလာမြို့နယ်မှာဖြစ်ခဲ့တဲ့လူနေအိမ်တွေမြေလောင်ပျက်စီးမှုနဲ့မင်းတပ်မြို့တွင်ကတိုက်ပွဲနဲ့ပျက်စီးဆုံးရှုံးမှုတွေဟာချင်းလူမျိုးတွေအပေါ်လူမျိုးတုံးတက်ဖြတ်တဲ့စစ်ပွဲတွေဖြစ်ဖန်တီးနေတယ်လို့ချင်းမျိုးသားတပ်ဦးစင်အပ်ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာလျံမုံစခေါင်ကအောက်တိုဘာ30ရက်နေ့ဗီဒီယိုမင့်ခွန်မှာထုတ်ဖော်ပြောကြားလိုက်
ပါတယ်ကျွန်တော်တို့ချင်းလူမျိုးများပေါ်လူမျိုးတုံးတက်ဖြစ်တဲ့စစ်ပွဲကိုပြီးခဲ့တဲ့ဧပြီလမေလလောက်ကနေစပြီး
ဆင်ွေးခဲ့တာဖြစ်ပါတယ်အာနာဒိန်စစ်ကောင်းဆောင်ဘုချုပ်ကြီးမြောင်းလာရဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာချင်းပြည်နယ်မှာပြီးခဲ့တဲ့ဧပြီလနဲ့မေလကလေးကစစ်စင်ရေးတွေကြီးကျယ်ဆင်ွေးခဲ့ပြီးခရီးရန်ဖျားเจ้าအပါဝင်လူနေအိမ်တွေမြေရှို့ဖျက်ဆီးခဲ့တာလို့ဆောင်ခဲ့တယ်လို့တောင်းနေချီတဲ့ချင်းလူထုတွေလည်းစစ်ပေးဆောင်နေရတာဖြစ်ပါတယ်အောက်တိုဘာ29ရက်နေ့တုန်းကလည်း
ဖြစ်ပျက်တွေကိုခုလိုပြောပြပါတယ်ကျွန်တော်တို့ထန်တလန်ဖက်ကတော့အခုတော်တော်စူးစူးရနေရပါဘူးเนาะဟောမနေ့ဟောစင်းနိုင်လောက်ကနေဟောထန်တလန်ကဟောစစ်ကောင်စီတွေကမီစုဒါပေါ့เนาะအမြို့မှာဇေနီးကစပြီးပေါ့เนาะအာစီဒီတိုင်းကနေတနေရပြောတနေ့ခွေးမှာဆိုရင်ဒီဒီစီတီအကြောင်းနီးနာပါဝင်တင်ပေါ့เนาะအငားနေရအကုန်လုံး၆နေရပေါ့เนาะဟုတ်ကဲ့ဒီစစ်ကောင်စီတွေကမီစုဒါပေါ့เนาะအင်္ဂလိပ်ကိုဟော
အလားတူဖလားမြို့မှာလည်းအောက်တိုဘာ၁၀ရက်နေ့ကနေ၂၅ရက်နေ့အတွင်းကျေးရွာပေါင်း၃၀၀ဖျားကျောင်းအပါဝင်လူနေအိမ်၄၀ကျော်ကိုစစ်ကောင်စီကမီးရှို့ဖျက်ဆီးခဲ့တယ်လို့အိန္ဒိယကျော်ကိုလည်းဖောက်ထွင်းဖျက်ဆီးခဲ့တယ်လို့ချင်းကြီးရဖွဲ့ကဆိုပါတယ် အာနာဒင်းစစ်ကောင်းဆောင်ဘုချုပ်ကြီးမြင့်အောင်လိုင်နေနဲ့လက်ရှိလုပ်ရက်တွေကိုရက်တန်းပြီးတော့အမြန်ဆုံးပြည်သူလူထုကိုတောင်းပန်ပြီးအာဏာပြန်အပ်ဖို့ NUG
ရဲ့ဝန်ကြီးဒေါက်တာလျံမုံစခေါင်ကအခုလိုဆက်ပြောပါတယ်မြင့်အောင်လိုင်နေနဲ့ပြည်သူလူထုတရားလုံးရဲ့ဒဏ်ခတ်မှုကိုမခံခင်စကပါလုံးရဲ့ ဒဏ်ခတ်အပြစ်ပေးမှုကိုမခံခင်တမိုင်းရဲ့အပြစ်ပေးမှုကိုမခံခင်အမြန်ဆုံးဆောင်ရွက်နေတာတစ်ခုပဲရှိပါတယ်အဲ့ဒါကတော့ဘာလဲဆိုတော့သူအာဏာသိမ်းတာဖားပါတယ်ဆိုပြီးတော့ပြည်သူလူထုထံမှာဝင်ချတောင်းပန်ဖို့ပဲဖြစ်ပါတယ်ပြည်သူလူထုကိုဝင်ချတောင်းပန်ပြီးတော့ပြည်သူလူထုကရွေးကောက်တင်မြှုပ်ထားသောအစိုးရထံမှာအမြန်ဆုံး
အာနာတိတ်တာဖားပါတယ်ဆိုပြီးတော့ပြည်သူလူထုထံမှာဝင်ချတောင်းပန်ဖို့ပဲဖြစ်ပါတယ်ပြည်သူလူထုကိုဝင်ချတောင်းပန်ပြီးတော့ပြည်သူလူထုကရွေးကောက်တင်မြှုပ်ထားသောအစိုးရထံမှာအမြန်ဆုံးအာဏာပြောင်းပေးဖို့ပဲချင်းပြည်နယ်ထဏာမြို့မှာစစ်ကောင်စီတပ်တွေကအိမ်တွေကိုတိုက်ခိုက်မီးရှို့လုပ်ရက်တွေဟာအမေရိကန်ပြည်ထောင်စုကလည်းပြင်းထန်ထန်ပြစ်တင်ဆုံချလိုက်ပြီးမြန်မာစစ်တပ်ကိုလက်နက်ရောင်းန
Siama Tongaman Shibare, Sekansia, Dandi Anao, Tainto Tare Gala, Govic Gala Rizal, Jumpe Tare Gala Sabro, Dicia Siamariha, Winwin Machine at Kakari Net Yinsan Jungu Niabare, Taina Pada Yasia Siamari Bajang Laza Mayara Le, Bulumu Kakari Shinile, Aku Jumpe and Puno or Laza Jayabamla Surago, Gumong Egane Suzi Densep Bichabare.
Laza Miari at all, Kaka Pinida, Chinego, Sajay Muga, Tayanda Bada, Jacosia Matu Pizu, Mai Kaiga, Kai Badana, Kulu, Yobade.
A Kakaria, Alonkosi Gozi, Shini Jabari, Bajan Lesoro, Druga, Taina Barabia, Kalido, Tamarole, not a load of Kugo, Mabian Chenabu, Laza Alemiaro, Loma Asimabjevu, Tamaro go by Queen Yale, Song Shong Yare.
Tayamra Badabia Sea Madrigo, Niza Lapi, the Nilo Aka, Little Shaya Genuna, Natodese Kukunai, Satan Balan, and Tonese Kunai Zunladima, Tayamra Badabia Voto, Tayamra Yea, Wanjita Naga, Durogo, Tishin System, Kenta Kiraba, Nevamata, when Tesson needed, Tayamra Badabia Siama, my issue Sugaro, Duro Laza Miare, Tija Mafia Bulo, Kaibadana, Kulu, Piovare.
Ian Nidrigaro, Gubine Petare, so we may Laza Gayare. A kuga go be in a big tale lasa miau. Ningandoa, Pachamalon, La Lola, Tamam Hobe, T. Irigu, a tea mamma pulula, Elumio Pianide.
Laza, Miade, Dua, Kakere, Maji Shide, Lole, Maichi Suga, Kulo, Sabio Bare.
A good carrier, Maji Shibare, Tamaruga, Mibashilu, Taminza, Niare, Chini, Pianibare, Dilala Zanet, Tania, Majame, Sueno, Dichapo, Taminamava, A kuga, Koyama, Jani, Rapsilu, Nine Kantabare. Tabi met Kadali, a kick carrier, and Yaiba.
Rakaibi Matayanda Badabia Siaman, Tauzon Rashai Kawushi de Lo, Prene Pinayi Muyun Sayandre Yatiabi, Fasin and Atta Jauza Jauzu de Go, Kubaika Kusetobi, Jaude Pianpon Melo, Nasaka Kauziga Tina Tavare, Jaude Pianpon Laza Yame Lopione Beme, Bero Yame, Belayame Suda, Matiadalo, Ayan Yedego, Toshabi, the Zutalunde Tobebo, TSM, Siamari, Gam Yolani Javare.
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရှမ်းပြည်မြောက်ပိုင်းမူစေခရိုင်မန်ကိုဒရာဖက်မှအာဏာသိမ်းစစ်ကောင်စီတပ်နဲ့ကိုကန့်
သောရရှင်တွေကနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းသတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ဒီမှာကအမီပါ။သောရရှင်တွေကနားဆင်ကြတာကတော့ပတ်စဉ်တိုင်းသတင်းလောအစီအစဉ်ဖြစ်ပါတယ်။ဗီဒီယိုကနေကြော်တော်ရင်းနေညပိုင်းညမပါသာအစီအစဉ်တွေကိုဆက်လက်အတန်းလွှင့်ပေးနေပါတယ်။ သောရရှင်နေနဲ့ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းကိုဝေဖန်အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကနေတဆင့်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့
မြန်မာစစ်တပ်ပိုင်းဆက်သွယ်ရေးကုမ္ပဏီမိုင်းတဲကအရာရှိတူရန်ကုန်မြို့ကနေအနီးမှာဒီကနေ့မနေ့ပိုင်းကတနက်နေ့ပြသက်လှုပ်ကြံခံခဲ့ရကြောင်းစစ်ကောင်စီပြန်ကြားရေးကအတည်ပြုပြောဆိုပါတယ်မိုင်းတဲကုမ္ပဏီရဲ့ဘန်ဒါရေးအရာရှိချုပ်တာဝန်ယူထားသူအငိမ့်ကဗိုလ်မှူးတူဖြစ်တဲ့ဦးသိန်းအောင်ဟာမရန်ကုန်မြို့နယ်ခုနှစ်ရပ်ကွက်သူ့နေအနီးမှာပဲဇနီးနဲ့အတူလမ်းလျှောက်ပြန company net Tawarani go Pimata Dakamuri, Dola Gepi, a cook company won Nan Titan Yashiji to Lojamu, Popau Lagera Piparekna. The Maningamasitaka Ucho Dago Lamakane, Badaisanya, Puesi Musongo, Nemasitaka Pine Choche, Ninelo, Badae Gonsoniga Piobari, the Maninga Dun Luye, Sisia Kandonga, Boda Bada Kugaja B, Korean, Islam, Hindu Ne, the Chabada Kuga to relay Shiraba. Siana de Mugu Sanjimbi, Lambo, Tres, Sanabiate, Borabada Pono Yide, Musinet, Kianile, Pawin Gejabarekna. Nemanangama, Covid 90 Yoga Bukuse Mudita, Jasin Lanirama, Nizin, Kuse Muno, Nayakanu Alma Shinira, Sayeshito, if you don't Jamae, Winitana, Kuse Yoga, Depe Tana, when you Jaimu, Dr. King Kenjiga, to my Facebook, Lumuku and my Yibare, to get Luda Kuse Muno, Nayakanu, out Saleas at Shinimasoe, Leshin Nemanangama, Pinide, Covid 90 Tatia Langani, Jolana, be Pichang Lay Tatawakana. Kabaji Senan Sobiego Udi, Mayor Kabalons and Chigan Sa on Simango, American Tamara Jubananga, Kula Tamaga Uduya di Nilagan, Twenty Jagarama, Natanga the Gunima Yishi, Tidambi, Lidugin Yamu Longa, Babia Bazi Rapin, Teoduya Kabalan Simanga into the Chari Chesia, Lanta Kupidello, COP 26 Nilagan, below the Sunny Word, George Jagabarakna.
Then Yogo goes on when I chinya bigger up Chibare, Tinya, season Tolo Yimuga, Masumo, Chibiro. Sabine Sanya engineer Rigaro, Shogun Chanet, Joe Gildo, Pibare, Few American Tanya Chadarini, Yabai Mimavada, Season Ego, Nyaku Naigani, Senaiti, Lindometer Sakuna Sanga, Tonsa Nedogani, Adan Lumpigera, Pibare. ဒီနေ့ကျွန်တော်တို့ရဲ့ပြည်သူ့ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်လာရှင်ဒီအားလုံးဘေးအန္တရာယ်ခင်းဝေးပြီးတော့လူရဖမ်းနိုင်ကိုအမြန်ဆုံးရှောက်လန်းနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ကျွန်တော်ရန်နိုင်ပါ
This program has come to you from